တဲ့ခဏမှာစိတ်စိတ္တိကဘယ်နှလုံးရှိလဲဘယ်စိတ်တဲ့ခဏကြတော့စိတ်စိတ္တိကဘယ်နှလုံးရှိလဲစသည်ဖြင့်အတိအကျဟောတာလေပုံစံတစ်ခုဆိုလို့ရှိရင်သက္ကုဒ္ဒရဝိသီဆိုကြစို့သက္ကုဒ္ဒရဝိသီမှာပိစ္ဆဒ္ဒရဝဇ္ဇသက္ကုဝိညာဉ်တံပရိစ္ဆေတန္တိရဏဩဒောဇော9ကြိမ်တရားယုံ2ကြိမ်ဆိုပြီးတော့အတိမန္တယုံလို့ခေါ်ဆိုအပ်တဲ့သက္ကုဒ္ဒရဝိသီဒဝိသီဖြစ်ကြပြီဆိုကြစို့ဒုသက္ကုဒ္ဒရဝိသီမှာပင်စဒရဝဇံစိတ်စိတ္တိ7လုံးရှိတယ်။သက္ကဝိညာဉ်မှာစိတ်စိတ္တိ8လုံးရှိတယ်။တံပတိဆိုင်လို့ခေါ်ဆိုအပ်တဲ့အာယုံကိုလက်ခံတဲ့စိတ်မှာစိတ်စိတ္တိက7လုံးရှိတယ်။တန္တိရဏလို့ခေါ်ဆိုအပ်တဲ့အာယုံကိုစူးစမ်းဆင်ခြင်နေတဲ့စိတ်မှာဝမ်းမြောက်ဝမ်းသာနဲ့စူးစမ်းဆင်ခြင်ခဲ့မယ်ဆိုလို့ရှိရင်သောမနတဝိရဏနဲ့ရှင်မယ်ဆိုရင်စိတ်စိတ္တိက7လုံးရှိတယ်။ဥထောမှာအာယုံကိုအိဋ္ဌအနိဋ္ဌစသည်ဖြင့်ဆုံးဖြတ်ချက်ချလိုက်တဲ့စိတ်စိတ္တိက7လုံးရှိတယ်။ဇောမှာယောနိတော်မနတိကာရဖြစ်လို့ကိုနေကပိစ္ဆရတဝဇန်နဲ့ဝုထောတို့ရဲ့ဆုံးဖြတ်ချက်ကမှန်နေခဲ့မယ်ဆိုရင်ယောနိတော်မနတိကာရဖြစ်လို့ယူပါယုံကိုယူပါယုံလို့နှလုံးသွင်းတတ်မယ်ဆိုရင်ပေါ့စိတ်စိတ္တိ34လုံးခန့်အထိရှိတတ်ပါတယ်။အဲဒီလိုအတိအကျဟောနိုင်တော့ဦးဇင်းတို့ဘုရားရှင်တဆူပဲရှိပါတယ်။ဟောတော်မူသည့်အတန်ကြည်ကြံကြောကိုပွားများအထုတ်လိုက်လို့သာဝကတွေလည်းသိရှိခွင့်ရကြတယ်။ဒီနေ့ကမ္ဘာလောကမှာကြည့်မယ်ဆိုရင်ဘယ်တတိကပညာရှင်မှဘယ်တဘယ်ဘာသာရေးကောင်းဆောင်မှဒီလိုဟောသွန်းနိုင်တဲ့စွမ်းအားမရှိဘူး။ဘုရားတို့ဘုရားတည်းဆိုပဲရှိခဲ့တယ်။ဘုရားရှင်ကိုအမိပြုပြီးတော့လည်းသာဝကတွေသိရှိခွင့်ရကြတယ်။ဒါကြောင့်ဒီလိုဉာဏ်ပညာမျိုးကိုကြီးမားတဲ့ဉာဏ်ပညာလို့မပြောနိုင်ဘူးလား။ပြောနိုင်ပါတယ်။ဒါလောက်တင်တာဆိုတော့မကသေးဘူးဒီယုတ်တရားဒီနံတရားဒီဘယ်လိုအကြောင်းတရားကြောင့်ဖြစ်ရပါလဲဆိုတဲ့ကြောင်းကျိုးဆက်နေနေတဲ့ကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒဘောတရားဒီကိုနီးမျိုးမျိုးဖြင့်သာဝကတွေသိရှိနေအောင်ဘုရားရှင်ဟောကြားပြတာအစဆုံးမှတော့ဘုရားရှင်ဆုံးဆုံးမှတော့မူသည့်အတိုင်းလိုက်နာကြင့်ကြံကြောကိုပွားများအထုတ်တဲ့အတွက်ဒီကြောင်းကျိုးဆက်နွယ်မှုကြောင်းကျိုးဆက်ပြိစ္ဆာသမုပ္ပါဒဘောတရားဒီကိုလည်းမိမိတို့ရဲ့နာမရူပပရိစ္ဆေဒဉာဏ်ပိစ္ဆယပရိကဉာဏ်ဝိပဒနာဉာဏ်အစရှိတဲ့ထို့ထဉာဏ်တို့ဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိသွားတဲ့တာဝကတွေလည်းများစွာရှိကြတယ်။ဒီလိုရရှိတဲ့အသိဉာဏ်ဒီအမတန်ကြီးမားတဲ့အသိဉာဏ်လို့မပြောနိုင်ဘူးလားဆိုတော့ပြောနိုင်ပါတယ်။ဘာကြောင့်လဲ။ဒီလိုကြောင်းကျိုးဆက်နွယ်မှုသဘောတရားကိုဦးဇင်းတို့ဗုဒ္ဓဘာသာကလွဲ၍ပြင်ပလောကမှာရှာဖွေကြည့်ရင်ရှာဖွေလို့ဘယ်လိုမှမရနိုင်ဘူး။ဗုဒ္ဓဘာသာတစ်ခုတည်းရဲ့ထူးခြားချက်ကြောင်းကျွတ်ဆက်နှံမှုသဘောဖြစ်တယ်။အဓိကပြုစုပြထောင်းခဲ့တဲ့အဝိဇ္ဇာတဏဥပါဒံတင်္ခါရဂန္ဒီကြောင့်ဒီဘဝမှာခန္ဓာငါးပါးယုတ်တရားနန္တရားတွေလာပြီးဖြစ်ရတယ်။သန္ဒနာခီးကမဆုံးသေးတဲ့ပုံကိုယ်တွေဖြစ်ခဲ့မယ်။ဆိုရင်ဒီဘဝမှာထပ်ပြီးပြုစုပြထောင်းနေတဲ့အဝိဇ္ဇာတဏဥပါဒံတင်္ခါရဂန္ဒီကြောင့်နောအနာဂတ်ကမှာအနာဂတ်ကာလမှာလဲဝိညာဉ်နဲ့ယုတ်တလရဏဖတ်တာဝေဒနာလို့ခေါ်ဆိုအပ်တဲ့ခန္ဓာငါးပါးယုတ်တရားနန္တရားတွေထင်ရှားဖြစ်လိမ့်မယ်လို့အတိအကျဟောထားတယ်။ဟုတ်တဲ့အတိုင်းလိုက်နာပြုကျင့်တဲ့သာဝကတွေလည်းသိရှိခွင့်ရကြတယ်။ဒီလိုအသိဉာဏ်မျိုးဟာလည်းထူးခဲ့တဲ့အသိဉာဏ်လို့မပြောနိုင်ဘူးလား။ပြောနိုင်ပါတယ်။နောက်တစ်ခုအကြောင်းတရားနည်းတစ်ခုတရုတ်နန်းတို့ရဲ့ဖြစ်ပြီးပြည့်နေတဲ့အနိစ္စသဘောဖြစ်ချင်းပြည့်ချင်းဖြစ်အနိစ္စခံရတဲ့ဒုက္ခသဘောမပြည့်စုံတဲ့အခြေခဲအခိုင်အမာနှစ်သာရအဖြစ်တည်နေတဲ့အတ္တမဟုတ်တဲ့အနတ္တသဘောကိုထုတ်ပြန်ကြီးညာနိုင်တာဥစ္စတို့ဘုရားတဆူပဲရှိပါတယ်။ဒီအနိစ္စဆိုတာကအိုးကွဲပကံကွဲနေတဲ့အနိစ္စမျိုးမဟုတ်ပါဘူး။ယုတ်လောကမှာလည်းမျက်စိတမိလျှက်ရတဲ့ဖြင့်တစ်ဆက်ကလို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုဂရေ9000ခန့်ပုံခဲ့ရင်တပုံလောက်သာတက်တန်းရှိတဲ့အလွန်လှလင်းမြန်မြန်ဖြစ်ပြီးပြည့်နေတဲ့တဘာဝ။နံလောကမှာလည်းမျက်စိတမိလျှက်ရတဲ့ဖြင့်တစ်ဆက်ကလို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုဂရေ3000ခန့်လောက်ပုံခဲ့ရင်တပုံခန့်လောက်သာတက်တန်းရှိတဲ့ကာလအဲ့ဒါလောက်တော့အလွန်လှလင်းမြန်မြန်ကြီးဖြစ်ပြည့်နေတယ်လို့မြတ်စွာဘုရားဟောတာ။ဟုတ်တဲ့အတိုင်းလိုက်တာပြုတ်ခြင်းနဲ့သာဝကတွေလည်းသိရှင်ကြသိရှိခွင့်ရကြတယ်။ဒီလိုအတိညာမျိုးကိုရတယ်ဆိုရင်ဒီလိုအတိတုညာတို့မျိုးကိုအမတန်ကြီးကျယ်တဲ့အတိညာလို့မပြောနိုင်ဘူးလား။ပြောနိုင်တယ်။ဘာဖြစ်လို့လဲ။ဘုရားဘာသာရဲ့အပြင်ပလောကမှာဒီလိုအတိညာမျိုးရနိုင်တဲ့ပုဂ္ဂိုလ်ဒီနေ့ကမ္ဘာလောကမှာမရှိသေးဘူး။ဒီလောက်တင်ရတယ်လားဆိုတော့မရသေးဘူး။အဲ့ဒီယုံနံတို့ရဲ့ချုံဆုံးရဖြစ်တဲ့မဟာအလင်္ကတအငိမ့်တအနိဗ္ဗာန်တရားတော်မြတ်ကြီးတကယ်ထင်ရှားရှိတယ်ဆိုတာလည်းထုတ်ပေါ်ပြီးမြတ်စွာဘုရားဟောတော်တယ်။ဘုရားရှင်ဟောကြားပြတာဆုံးမတော်မူသည့်အတိုင်းလိုက်နာပြုကျင့်တဲ့သာဝကတွေလည်း ထိုယုံနာဓမ္မသင်္ခါရတရားတို့ရဲ့ခြုံငင်းရာဖြစ်တဲ့အတ္တင်္ဂရတအနိစ္စနိဗ္ဗာန်ကြီးကိုကိုယ်တိုင်မျက်မှောက်ထွန်းဖော်ပြီးသိကြတယ်။ဒီလိုသိတယ်ဆိုရင်ဒီလိုအသိဉာဏ်မျိုးကိုလောဒီလိုအသိဉာဏ်မျိုးကိုရောကြည့်ကြီးမားတဲ့ဉာဏ်ပညာလို့မပြောနိုင်ဘူးလား။ပြောနိုင်တယ်။အဲ့ဒီလိုဉာဏ်ပညာမျိုးဟာလည်းဥစ္စေတို့ဗုဒ္ဓဘာသာသာသနာတော်တွင်မှသာရရှိနိုင်တဲ့ဉာဏ်ပညာဖြစ်ပါတယ်။ပြီးတော့သာဝကတဥက္ကမန္တရာခိကျင်းစီအခါမှာဒီလိုရုပ်တည်နံတွေကိုထွန်းဖော်သိခြင်းအကြောင်းတရားအကျိုးတရားတွေကိုထွန်းဖောက်သိခြင်းအကြောင်းတရားနေတဲ့ကဒီယုတ်နန်းတို့ရဲ့အနိစ္စဒုက္ခအနတ္တအချက်တွေကိုထွန်းဖောက်သိခြင်းထိုယုတ်နန်းဓမ္မသင်္ခါရတရားတို့ရဲ့ချုပ်ဆုံးရာဖြစ်တဲ့အတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုထွန်းဖောက်သိခြင်းဆိုတဲ့ဒီအတ္တိဉာဏ်တွေကိုရရှိခြင်းမယ်ဆိုရင်ထိုပုဂ္ဂိုလ်သည်ဒေသီအချက်မဲ့နဲ့ဘဝတစ်ခုသန္တာခီးမဆုံးသေးလို့ဘဝတစ်ခုလက်ခံရမယ်ဆိုရင်ထိုဘဝမှာဒီပုဂ္ဂိုလ်သည်ဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ဖို့ဆိုရာဟာခံမှန်းလို့မရနိုင်ဘူးလားရနိုင်လေဘာကြောင့်လဲဟိုသောတာနုကတသုတ်တံမြတ်မှာမြတ်စွာဘုရားဟောထားတယ်ဘာဝကတုကဘုရားရှင်ဟောကြားပြတာဆုဆုံးမှတော်မူတဲ့အင်္ဂါ၉ဓာတ်နှင့်ပြည့်စုံနေတဲ့ဗိရိကတော်တရားတော်ဒေသတွေကိုမင်းသည့်အနေနဲ့တကယ်လက်တွေ့မိအောင်ဆရာတော်မထာမှာသင်ယူတယ်သင်ယူပြီးတဲ့အချိန်ခါမှာဒီဗိရိကတော်မှာလာရှိတဲ့ယုတ်တရားနန်းတရားတွေအကြောင်းတရားအကျိုးတရားတွေကိုကျင့်သည့်အနေနဲ့တကယ်လက်တွေ့မိမိကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်အောင်ကျင့်ကြံကြုတ်ကိုပွားများအထောက်တယ်။အဲဒီလိုသင်သည့်ကျင့်သည့်တို့၌ထိုအသည့်နှံမျိုးဖြင့်ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီးတဲ့ထိုသူတော်ကောင်းသည်ဒုက္ခသစ္စာအမိရနေတဲ့ထိုယုတ်တရားနန္တရားသမုဒိယသစ္စာအမိရနေတဲ့ထိုကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါသဘောတရားတွေရဲ့အနိစ္စအခြင်းအရဒုက္ခအခြင်းအရအနတ္တအခြင်းအရတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့တွင်တွင်ကြီးဝိပဿနာဘာဝနာကမ္မထံစီးပြန့်နေတယ်တို့တော့လေမဉ္ဇဉ်ဖုန်ညာမဆိုင်လို့ဘဝတစ်ခုကိုအဆုံးသတ်သွားခဲ့ရမယ်ဆိုရင်ဘာဖြစ်လဲနတ်ပြည်နတ်လောကကိုထိုသရဝရောက်ရှိသွားနိုင်တယ်နော်နတ်ပြည်နတ်လောကရောက်ရှိသည်နဲ့ဒီပြိုင်တဲ့အထက်ဘာဖြစ်နိုင်လဲတာတာဓာထဓမ္မဗဒပလဝန္တိဓာထထိုနတ်ပြည်နတ်လောက၌တာတာထိုနတ်သားဖြစ်တဲ့သတ္တဝါရဲ့တဏ္ဍာ၌ဓမ္မဗရာတရားပုတ်အစုတို့သည်ဘလုံးတိထင်ရှားပေါ်လွင်၍လာကြလေကုန်၏ထိုနတ်သားတန်တမလူဘုရားယဟန်ဘုရားတို့ကကြည်ကြံကြကိုပွားများအထောက်ခဲ့တဲ့တရားပုတ်အစုတို့သည်ဘောလုံးဘောလုံးနဲ့ပေါ်နေအောင်ညံထဲမှာအလွန်ကြီးထင်ရှားနေတယ်ထင်ရှားတဲ့အတွက်ဘာဖြစ်လဲဒန္တောဘိခဝေတတုပ္ပတောအထာတောတ္တောခိဗံယေဝဝိသေသဂာမိဟောတိဘိခဝေခြေသယံတို့တတုပ္ပါဒောတရားတော်ကိုညာဖြင့်အစဉ်လျောက်၍ရှုပွားသုံးသပ်တတ်သောတတိယဖြစ်ပေါ်ခြင်းသည်ဝါတတိနှင့်တကွာသောဝိပဒနာဉာဏ်ဤဖြစ်ပေါ်ခြင်းသည်တန်တော်နှုံနေလသည်ဤအထာကောတကယ်စစ်စစ်မှမူကသောတတ်တော်ထိုတတ်တော်သည်ခိဗံယေဝလင်းမြန်စွာသာလျှင်ဝိသေသဂါမိမညာဖို့ညာနိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရလေရှိသည်ဟောသည်ဖြစ်၏မိမိလူဘဝယဟန်ဘဝတို့ကကြင်ကြံကြုတ်ကိုပွားများအထောက်ခဲ့တဲ့ဒီယုတ်တရားနန္တရားအကြောင်းတရားအကျိုးတရားအကြောင်းတရားနေတဲ့ကဒီဟုတ်နန္တို့ရဲ့အနိစ္စအခြင်းအရဒုက္ခအခြင်းအရအနတ္တအခြင်းအရတွေကိုပြန်လည်သုံးသပ်ရှုပွားနေတဲ့တတိပြဋ္ဌာန်းနေတဲ့သို့မဟုတ်တတိထင်တကွာသောဝိပဿနာဉာဏ်ဤဖြစ်ပေါ်နေတာကနှုံနေသေးတယ်တကယ်စင်စစ်တော့မဲ့ဖို့နိဗ္ဗာန်ကိုလင်းလင်းမြန်မြန်ကြီးကိုရနိုင်တယ်ဒီလိုဟောထားတဲ့အတွက်ဦးဇင်းတို့ပုဂ္ဂိုလ်တို့ကဘယ်ဟာကုသိုလ်တရားလဲဘယ်ဟာအကုသိုလ်တရားလဲစသည်ဖြင့်ကုသိုလ်အကုသိုလ်တွေကိုခွဲခြားစစ်ဖြာပြီးသိအောင်ဆရာသမားဒီတန်ချင်းကလေ့လာပြီးတော့ဒီကုသိုလ်တရားတွေကိုမိမိတန်တာနဲ့ကိန်းဝတ်တည်နေလာအောင်ဘာကုသိုလ်တွေလဲဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဆိုတဲ့ဒီကုသိုလ်တွေကိုမိမိရဲ့ယုံနာတန်တာအစဉ်မှာကိန်းဝတ်တည်လာအောင်ပါရမီဖြည့်နေတဲ့သူတော်ကောင်းဒီဘယ်ဘဝရောက်ရောက်ဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဉာဏ်ပညာကြီးမားတဲ့သူတော်ကောင်းဖြစ်ဖို့သိလွယ်သွားပြီဒါဉာဏ်ပညာကြီးမားခြင်းရဲ့အကြောင်းပဲဒီလိုဆိုရင်မိမိကမန္တရာခီဆက်ရအောင်မှရှိနေသေးလို့မန္တရာခီတစ်ခုကမိမိကိုစီကြုံမယ်ဆိုရင်ဉာဏ်ပညာထုံထိုင်းတဲ့ပုဂ္ဂိုလ်ဖြစ်ရတာနဲ့ဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ရတာဘယ်ရင်ကကောင်းလဲဉာဏ်ပညာကြီးမားတာကကောင်းတယ်ဒီလိုဆိုရင်ဉာဏ်ပညာကြီးမားတာကပိုကောင်းတယ်ဆိုလို့ရှိရင်ဉာဏ်ပညာကြီးမားတဲ့တော်ကောင်းတစ်ဦးဖြစ်ချင်တယ်ဆိုရင်ဘာလုပ်ရမလဲဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်လို့ခေါ်ဆိုအပ်တဲ့ဒီကုသိုလ်တရားတွေမိမိရဲ့ယုံနာတန်တန်အစဉ်မှကိန့်ဝတ်လာအောင်ကြိုးစားပါလို့ဒီလိုဘုရားရှင်ကတိုက်တွန်းထားတယ်နော်ဒါပါရမီဖြည့်နေတာပဲတနည်းအားဖြင့်တော့စိတ်ဓာတ်ကိုပြုပြင်ပြောင်းလဲပေးလိုက်တာပဲ မိမိတို့ရဲ့စိတ်ဓာတ်ကပါပတမေရမတိမနောဆိုတဲ့အတိုင်းမကောင်းမှုအကုသိုလ်တွေနဲ့မွေးလျော်ပျော်ပိုက်နှိမ့်ချိုက်နေတဲ့စိတ်ဓာတ်ဖြစ်ပါတယ်ဒီစိတ်ဓာတ်ကိုကောင်းမှုကုသိုလ်တရားပဲမှမွေးလျော်ပျော်ပိုက်နှိမ့်ချိုက်လာအောင်မိမိတို့ကဘာလုပ်ရမလဲပြုပြင်ပြောင်းလဲပေးဖို့လိုတယ်နော်အဲ့ဒီလိုပြုပြင်ပြောင်းလဲမှုမပြုတ်မလုတ်ခဲ့ဘူးဆိုလို့ရှိရင်တော့မိမွေးတိုင်းဖမွေးတိုင်းနေခဲ့မယ်ဆိုရင်တော့ဘာဖြစ်မလဲမကောင်းတဲ့ဒီအကုသိုလ်တရားတွေကဘာလုပ်မလဲနာဟိဓမ္မောအဓမ္မောသဥဘောဓမ္မဝိပါကိနောအဓမ္မောနိရိယနေတိဓမ္မောဘာပေတိဒုက္ကတိဓမ္မနဲ့အဓမ္မကုသိုလ်နဲ့အကုသိုလ်နှစ်မျိုးရှိတဲ့အ ਨੇ ကအဓမ္မလို့ခေါ်ဆိုအပ်တဲ့မသူတော်တရားအကုသိုလ်တရားတွေကငရဲရောက်အောင်ပို့ဆောင်ပေးမယ်ဓမ္မလို့ခေါ်ဆိုအပ်တဲ့ကုသိုလ်တရားတွေကကောင်းရာတုဂတိရောက်အောင်ပို့ဆောင်ပေးမှာဖြစ်တယ်ဒီတော့မိမိတို့ကကောင်းရာတုဂတိကိုလွန်လာတောင်းတခဲ့တယ်ဆိုရင်ထိုကောင်းရာတုဂတိမှာလဲဉာဏ်ပညာကြီးမားတဲ့တတော်ကောင်းအဆင့်အတန့်မြင့်မားတဲ့တတော်ကောင်းတူဖြစ်ချင်ပါတယ်ဆိုရင်မိမိတို့ရဲ့စိတ်ဓာတ်တွေမှာအကုသိုလ်တရားတွေကိန်းဝတည်နေမှုမရှိအောင်ကုသိုလ်တရားတွေသာအမြဲတမ်းကိန်းဝတည်နေမှုရှိအောင်ပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်နေတယ်နော်အကယ်၍မပြုပြင်ပဲနေခဲ့မယ်ဆိုရင်ဘာဖြစ်မလဲယတ္တမဒိဋ္ဌိကတုလနိတိတာယတ္တမဒိဋ္ဌိကတုလနိတိတာယတနာရိစုယတကယထံပင်ဥပ္ပနိဗ္ဗာတောဝတ္တနိတိတောဘာလာပုထုဇဏောတပ္ပရိယပတိတုခဏပိစကံနိတာယေဝဘောတိတိဒီတရားအစတုန်းကအနိဒံခြေခဲ့တဲ့စကားလေးပဲအထေကရကအဖွင့်ထားတယ်နော်လေဘင်းမှာဘာဖြစ်တယ်လဲဒိဋ္ဌိဆိုတဲ့တောက်ကြီးဆွဲထားတယ်နော်ငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ္တဝပဲသားပဲသမီးပဲဇနီးပဲမိပဲမြစ်ပဲစတဲ့ဒီလိုဆွဲလန်းယုံကြည်ချက်တက္ကရာဒိဋ္ဌိတောက်ကြီးကလည်းပြင်းမှာဆွဲထားတယ်ဆွဲထားပြီးတော့ငါသားငါသမီးငါဇနီးငါမိငါပစ္စည်းဆိုတဲ့တဏှာတိဟုသောကြိုးဖြင့်လဲထပ်ပြီးတော့လည်းပြင်းနဲ့တိုင်တိုင်မှချီထားတယ်ဘယ်တိုင်လဲခန္ဓာငါးပါးလို့ခေါ်ဆိုအပ်တဲ့တက္ကရာဒိဋ္ဌိတက္ကရာတိုင်ကြီးမှချီထားတယ်အဲ့ဒီလိုအချီခံနေရတဲ့ခန္ဓာငါးပါးယုံနာတရားတို့ရဲ့ ਪਰ မတ္ထဝတ္တ ਪਰ မတ္ထဓမ္မသဘာဝကိုဟုတ်တိုင်းမှန်စွာထွန်းဖောက်မသိတဲ့ဒီပုထုဇဉ်ငပိုက်သားဒီလျောင်းထိုင်ရတ်သွားလေးပါးသောအရိယဘုဒ္ဓ၌သူဖြစ်အောင်ကြိုးစားအထုတ်နိုင်ခဲ့ရင်ဘာကိုသာဖြစ်အောင်ကြိုးစားအထုတ်နိုင်မလဲခန္ဓာငါးပါးယုံတရားနံတရားနော်အဲ့ဒီခန္ဓာငါးပါးယုံတရားနံတရားတွေကိုသာသူကဖြစ်အောင်ကြိုးစားအထုတ်နိုင်မှာဖြစ်တယ်အဲ့ဒီလိုကြိုးစားအထုတ်တဲ့အပိုင်းမှာမိမိတို့ဘက်ကလိမ္မာကြွန့်ကျင်မှုမရှိခဲ့ဘူးဆိုရင်မဖြစ်မလဲမီးများတော့မီးနိုင်တယ်ရေများတော့ရေနိုင်တယ်အဲ့ဒီပုံစံလေးတစ်ခုကိုအထက်ကရာကဖွင့်ထားတယ်နော်ဥဒ္ဒတဂိတ္တနာကထာဆိုပြီးတော့အထက်သားလေးကြီးအထက်ကရာစာမျက်နှာ308မှာဖွင့်ဆိုထားပါတယ်ဒီပိုင်းလေးကစိတ်ဓာတ်ပြုပြင်ပြောင်းလဲရေးအပိုင်းမှာအမတန်မှတ်သားဖွယ်ကောင်းတဲ့အပိုင်းကဏ္ဍတစ်ခုဖြစ်တယ်ဥဒ္ဒတဂိတ္တနာဆိုတဲ့သဘောကတော့မီးများရင်မီးနိုင်တယ်ရေမြားရင်ရေနိုင်တယ်ရေနိုင်တယ်ဆိုတဲ့သဘောကိုဖော်ပြတာပဲအဘိဓမ္မာစည်းကမ်းလေးတစ်ခုပေါ့နော်အဲ့တော့ဣမေတံဟိတတနာလောဘောပိဥဒ္ဒနောဟောတိဒောသောပိမောဟောပိအလောဘောပိအဒောသောပိအမောဟောပိဒရဝရီရဲ့တန်တန်မှာလောဘတရားလည်းထူပြောတာရှိတယ်ဒောသတရားတွေထူပြောနေတာလည်းရှိတယ်မောဟတရားတွေထူပြောနေတာလည်းရှိကြတယ်လောဘဒောသမောဟဒါမကောင်းတဲ့ဘက်ကမူလအကုသိုလ်တရားတို့ရဲ့မူလအခြေခံအကြောင်းရင်းတရား၃ခုပဲ။ကောင်းတဲ့ဘက်ကြတော့လေအလောဘ၊အဒေါသ၊အမောဟထူပြောတာလည်းရှိတယ်။လောဘဆိုတာကငါသား၊ငါသမီး၊ငါဇနီး၊ငါပစ္စည်းစသည်ဖြင့်သိပ်ပြီးလိုလတ်တက်မဲ့နေတဲ့သဘောကိုပဲခေါ်လေလောဘ။အလောဘဆိုတာကဒီလိုတွေ့တာတက်မဲ့မှုမရှိဘူး။သက်ရှိတက်မဲ့ကာမဝတ္ထုအစုစုအပေါ်မှာတွေ့တာတက်မဲ့မှုမရှိဘူး။ရဲ့ရဲ့ရောရောစွန့်လွတ်နိုင်တဲ့စွမ်းအားရှိတယ်။လောဘကတစ်ဖက်အလောဘကတစ်ဖက်။နောက်တစ်ခုဒေါသဆိုတာကစိတ်ဓာတ်ခက်ထန်ကြမ်းတမ်းတဲ့သဘော။အဒေါသကမေတ္တာတတ်နဲ့ရှင်နေတယ်။ညီတိတ္တဝါကိုမဆိုမိမိကယောနိတော်မနတိကာရရှေ့ထားပြီးတော့အမြဲတမ်းနှလုံးသွင်းမှန်နေတယ်မေတ္တာတရားရှိတယ်။ဘဝတယောက်နဲ့တွေ့ကြုံလိုက်ပြီးဉာဏ်ကင်းပါစေ၊စိတ်ဆင်းရဲကင်းပါစေ၊ကိုယ်ဆင်းရဲကင်းပါစေကျမ်းကျမ်းမမချမ်းချမ်းတသားဖြင့်မိမိခန္ဓာကိုယ်ရွတ်ဆောင်နိုင်ပါစေဆိုတဲ့အဲ့ဒီစိတ်ဓာတ်လေးတစ်ခုပြန်စဉ်းစားကြည့်သာအဲ့ဒီစိတ်ဓာတ်ရှိနေတဲ့တရောကောင်းရဲ့နှလုံးအိမ်အတွင်းမှာအေးချမ်းမှုပေါ်မလာနိုင်ဘူးလားပေါ်လာနိုင်ဒီကောင်းမသိချင်းစိုးနဲ့သိပါစေဟောဒီစိတ်ဓာတ်တစ်ခုဂရင်းကဘုကောင်းလားဟမ် အဲ့ဒီသိခြင်းဆိုတဲ့ဒီပါစီဆိုတဲ့ဒီစိတ်ဓာတ်ရှိလာပြီဆိုရင်အဲ့ဒီစိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်ရဲ့နှလုံးအိမ်အတွင်းမှာပူပန်မှုတွေပေါ်မလာဘူးလားပေါ်လာပြီပါအတွက်ပူတယ်သမီးအတွက်ပူတယ်ပစ္စည်းတွေအတွက်ပူတယ်အဲ့ဒီလိုပူပန်မှုတွေဒီဒေါသရဲ့စွမ်းအားဒေါသနဲ့ရှင်တွဲနေတဲ့ဒေါမနတဝေဒနာရဲ့စွမ်းအားတောကရဲ့စွမ်းအားတွေပဲနော်ဒါကြောင့်တဖက်ကဒေါသတရားရှိတယ်တဖက်ကြတော့အာဒေါသမေတ္တာရှိဒေါသနဲ့အာဒေါသနှစ်ခုတကယ်နောက်တစ်ခုမောဟယုတ်တရားနံတရားတွေကိုဟုတ်တိုင်းမှန်စွာထွင်ဖို့မသိဘူးအကြောင်းတရားအကျိုးတရားတွေကိုဟုတ်တိုင်းမှန်စွာထွင်ဖို့မသိဘူးအကြောင်းတရားနေတဲ့ကွတရားဥဏ္ဏတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုဟုတ်တိုင်းမှန်စွာထွင်ဖို့မသိဘူးအဲ့ဒီလိုမသိတဲ့အတွက်သူကကြောင်းမြန်လှန်ပြီးတော့အမှန်ကိုမသိပဲအမှားသိတယ်ဘယ်လိုသိလဲဒါလို့သိတယ်တမီးလို့သိတယ်ဇနီးလို့သိတယ်ယောက်ျားလို့သိတယ်မိန်းမလို့သိတယ်လူလို့သိတယ်နတ်လို့သိတယ်ပြမလို့သိတယ်ရွှေဘဲငွေဘဲစသည်ဖြင့်ပစ္စည်းတွေလို့သိတယ်အဲ့ဒီအတိကမှားနေတာကတစ်ဖက်တစ်ဖက်ကြတော့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါဆိုတာမရှိဘူးရှိတာကယုတ်တရားအစုဘုံရှိတယ်နန္တရားအစုဘုံရှိတယ်ယုတ်တရားနန္တရားအစုဘုံပဲရှိတယ်အကြောင်းတရားအကျိုးတရားအစုဘုံပဲရှိတယ်အနိစ္စတရားအစုဘုံဒုက္ခတရားအစုဘုံအနတ္တတရားအစုဘုံတွေပဲရှိတယ်လို့ဒီလိုသိအဲ့ဒီအတိဉာဏ်ကအာမောဟယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမစသည်ဖြင့်သားပဲသမီးပဲဇနီးပဲမြီးပဲစသည်ဖြင့်အတိမှားနေတဲ့သဘောကမောဟအဲ့ဒီတရားတွေဟာမောဟနဲ့အာမောဟလည်းအကျုပ်ပေးခြင်းတူညီပါမလားမတူညီနိုင်ဘူးအဲ့ဒီတော့သရဝရီရဲ့တဏ္ဍမှာကလောဘထူပြောနေတဲ့သရဝါလည်းရှိတယ်ဒေါသထူပြောတဲ့သရဝါလည်းရှိတယ်မောဟထူပြောတဲ့သရဝါလည်းရှိတယ်ဒါကမကောင်းတဲ့ဘက်ကအကောင်းတဲ့ဘက်ကပြန်ကြည့်လိုက်တော့လေအလောဘထူပြောနေတဲ့တရားတွေလည်းရှိအာဒေါသတရားမေတ္တာတရားတွေထူပြောနေတဲ့တရားတွေလည်းရှိတယ်အာမောဟခေါ်တဲ့ယုံနာကြောင့်ကြောင့်သင်္ခါရတရားတို့ကိုဟုတ်တိုင်းမှန်စွာသိနေတဲ့အကြောင်းတရားတွေကတော့ဒီယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုဟုတ်တိုင်းမှန်စွာသိနေတဲ့ပညာဓာတ်ထူပြောနေတဲ့တရားလည်းရှိကြတယ်အဲ့ဒီလိုထူပြောနေတဲ့အခြင်းအရာကြတော့ဘာဖြစ်လဲဒံနေတာဥဒ္ဒနာဘာဝကောနိယာမေတိဟောလောဘထူပြောတဲ့လောဘကြီးတဲ့တရားဖြစ်အောင်ဒေါသထူပြောတဲ့ဒေါသကြီးနေတဲ့တတ္တဝါတို့ဖြစ်ပေါ်လာအောင်မောဟထူပြောတဲ့မောဟဓာတ်တွေသိအကောင်းတဲ့တတ္တဝါတို့ဖြစ်ပေါ်လာအောင်ဘယ်တရားကတတ်မှတ်ချက်ပေးသလဲနောက်တစ်ခုအလောဘထူပြောအောင်အဒေါသတရားတွေထူပြောလာအောင်အမောဟတရားတွေပညာဉာဏ်တွေကြီးမလာအောင်ဘယ်တရားကတတ်မှတ်ချက်ပေးသလဲဒါကိုပြန်ဆန့်ကျင်ကြည့်ဖို့လိုတယ်နော်ဒီဘဝမှာငါဟာသိလောဘကြီးတယ်ဆိုတာကိုယ့်ဟာကိုယ်တော့မသိနိုင်ဘူးလားသိနိုင်ပါတယ်ဘာဖြစ်လို့ငါလောဘကြီးရတယ်လဲငါဟာသိဒေါသကြီးတယ်ဆိုတာလည်းကိုယ့်ဟာကိုယ်မသိဘူးလားသိတယ်ဘာဖြစ်လို့ငါဒေါသကြီးရတယ်လဲနော်ဒါလေးတွေကိုစနစ်တကျဒီဓာတ်6မျိုးညာပြရအခြင်းနဲ့ပါရအခြင်းကိုမိမိကစနစ်တကျသိနိုင်ရင်မိမိရဲ့စိတ်ဓာတ်ကိုမိမိပြုပြင်ပြောင်းလဲပေးဖို့လိုတယ်နော်နောင်တန္တရာခီအတွက်ပြောတာပါနောက်ထပ်တန္တရာခီဆိုတာမရှိဘူးဒီဘဝမှာအဆုံးတတ်တော်မယ်ဆိုရင်တော့ဒါရီကိုအမြင့်ပြဖြည့်ရှင်းဖို့လိုအပ်တယ်။နောက်တဲ့တန္တရာခီဆိုတာကရှိနေအောင်မယ်ဆိုရင်တော့မိမိရဲ့စိတ်ဓာတ်ကိုပြုပြင်ပြောင်းလဲပေးဖို့မလိုဘူးလား။လိုအပ်တယ်။လိုအပ်တော့ဒီတရားတွေထူပြောအောင်များပြအောင်ဘာကတတ်မှတ်ချက်ပေးတယ်လဲလို့မေးတော့ပုဗ္ဗဟေတုနိယမေတိရှစ်အတိတ်အကြောင်းတရားတွေကတတ်မှတ်ချက်ပေးတယ်နော်။ဘယ်လိုလဲ။ကာမယွဟနဲ့ခဏယေဝနာနတံဟောတိလူ့ဘဝရောက်ကြဖြစ်တဲ့ကံဒီကိုဒီချင်းကပြုစုပြုထောင်ပေးကြတယ်။အဲ့ဒီလိုကံဒီကိုပြုစုပြုထောင်ခြင်းအချင်းခါတဲ့ကလောဘထူပြောတဲ့တရားဝါဖြစ်အောင်ဒေါသထူပြောတဲ့တရားဝါဖြစ်အောင်မောဟထူပြောတဲ့တရားဝါဖြစ်အောင်ဒါမကောင်းတဲ့ဘက်ကကောင်းတဲ့ဘက်ကဆိုရင်လေအလောဘဓာတ်တွေထူပြောတဲ့တရားဝါဖြစ်အောင်အဒေါသဓာတ်မေတ္တာဓာတ်တွေထူပြောတဲ့တရားဝါဖြစ်အောင်အမောဟဓာတ်ပညာဓာတ်တွေအကောင်းတဲ့တရားဝါဖြစ်အောင်ဒီကံဒီမှာထုထွေကွင်ပြဖို့ရှိလာတယ်လူဘယောက်ျားကံကိုပြုစုပြည့်ထောင်ခြင်းအချင်းခါတဲ့ကဒီလိုကွဲပြားမှုရှိနေတယ်။ကွဲပြားမှုရှိလိုက်တော့ဘယ်လိုဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကွဲပြားတယ်လဲ။နော်။ယတ္တဟိကမ္မယုဟနဲ့ခန္ဓာလောဘဘလဝဟောတိအလောဘမန္တောအာဒေါသမောဟဘလဝန္တောဒေါသအမောဟမန္တာ။ယတ္တအကျင့်ပုဂ္ဂိုလ်ဤကမ္မယုဟနဲ့ခန္ဓာလူဘယောက်ျားဖြစ်တဲ့ကံကိုပြုစုပြထောင်ခြင်းအချိန်ခါခဏ၌အတိတ်ဘဝတစ်ခုဆိုကြစို့နော်လွန်ခဲ့တဲ့ဘဝပဲဆိုကြပါစို့အဲ့ဒီဘဝကဒီလူဘဝရောက်ကြဖြစ်တဲ့ကံကိုပြုစုပြထောင်ခဲ့ခြင်းအခါမှာတဲ့ဘာဖြစ်တယ်လဲလူဘဝရောက်ကြဖြစ်တဲ့ဒီကံကိုပြုစုပြထောင်ခြင်းအချိန်ခါတုန်းကဘာဖြစ်လဲ လောဘလောဘတရားဒီကဘလဝအလွန်အကောင်းသည်ဟောတည်ဖြစ်၏ပုဂ္ဂိုလ်တို့မှာလောဘကတိတ်အကောင်းတယ်အလောဘတရားဒီကမန္တော့နှုံး၏အမတန်အလောဘကအပြော့နေတယ်လောဘဆိုတာကတွေ့တာတက်မဲ့မှုတွေတိတ်အကောင်းတယ်အလောဘခေါ်တဲ့မတွေ့တာမတက်မဲ့တဲ့သဘောတရားကတိတ်ပြီးတော့အပြော့နေတယ်အပြော့နေတဲ့အတွက်ဘာဖြစ်လဲနောက်တစ်ခုအဒောတအမောဟဗလဝန္တော့အဒောတမေတ္တာဓာတ်ကလည်းအဒောတတရားမေတ္တာဓာတ်ကလည်းအကောင်းတယ်အမောဟပညာဓာတ်ကလည်းအကောင်းတယ်ဒီတော့သူကအကောင်းဘက်ကဆိုရင်တော့မေတ္တာလည်းသိကြီးမားတယ်ပညာဉာဏ်ကလည်းကြီးမားတယ်ဒါပြည့်နဲ့လောဘတော့သိပြီးတော့အကြီးတယ်နော်အကောင်းတာကဘယ်နှခုလဲသုံးခုလောဘရဲ့အဒောတရဲ့အမောဟရဲ့နော်အဲ့ဒီသုံးခုကအကောင်းတယ်ဒောတမောဟမန္တာသောတတရားသူ့မှာနည်းနည်းပဲရှိတယ်။မောဟအတိလိမ္မာဉာဏ်ပညာငတုံးမဟုတ်ဘူးသူဉာဏ်ပညာရှိတယ်။ဉာဏ်ပညာကလည်းရှိတယ်ဒါပြည့်နဲ့ဒေါသတရားလည်းနေပါတယ်ဒါပြည့်နဲ့လောဘကြတာသူကတိတ်အကောင်းနေတယ်။တွေ့တာတတ်မဲ့မှုတိတ်ညာနေတယ်။တပည့်တော်တိတော်တိပါတယ်ခင်ဗျာ။ခုနကပဲတခါတည်းဟောက်ပဲဟောက်တခါပဲနော်။ရှောက်သေးတယ်။တပည့်တော်တိပါတယ်ဒါပြည့်နဲ့ကွက်လက်ကတဖြည်းဖြည်းတော့ကျင်းလာပါပြီ။ဟောသူပြောနည်းကနော်ကွက်လက်ကလေးတစ်ဖြည်းဖြည်းကျင်းလာပြီးတပည့်တော်တိတယ်ဆိုတာကသူ့မှာဒေါသတရားသိမရှိဘူးမပြင်းထန်ဘူးမောဟအတိလိမ္မာဉာဏ်ပညာလည်းရှိတယ်တော့ရှိတယ်ဒါပေမဲ့လောဘဆိုတဲ့ကွက်လက်ကလေးတစ်ခုထဲမှာတော့ညှိနေလေးတယ်နည်းနည်းဟုတ်တယ်မဟုတ်လားဒါတော့လောဘကတော့ရှိတယ်ဒါပေမဲ့ဒေါသမရှိဘူးမောဟအကောင်းမောဟမရှိဘူးအာဒေါသမေတ္တာတ္တတွေအကောင်းနေအမောဟပညာတ္တတွေကအကောင်းနေတယ်အဲဒီလိုအကောင်းနေတဲ့အတွက်ဘာဖြစ်လဲဒီကံကအကျိုးပေးတော့မယ်ဒါကံတစ်ခုပြည့်စုံပြည့်ထောင်ခြင်းအချိန်ခါမှာနော်ဒီတော့ခုဒီနေ့ယောဂီတွေဟာလဲဒီနေ့ဘာလုပ်ထားလဲကံတွေကိုထူထောင်နေကြတာပဲမိမိတို့တရားတော်မြတ်ဒါနကံတွေလဲထူထောင်နေတယ်သီလကံတွေထူထောင်နေတယ်သမထကံတွေထူထောင်နေတယ်ဝိပဿနာကံတွေလဲထူထောင်နေကြတာဖြစ်တယ်အဲ့တော့ဒါဟာတဏှိတဖုံအပြင်တော့ဒီကတုလဘတ္တသုတ်တံအရာပြောရင်တော့ဘာလုပ်ထားလဲပကြီးကတ္တချက်ရေးဆွဲနေကြတာပဲနော်အဲ့ဒီလိုရေးဆွဲတဲ့အပိုင်းတွေမှာခုကပုဂ္ဂိုလ်တယောက်ကလောဘတိတ်အကောင်းတယ်။အာဒေါသမေတ္တာတရားလည်းတိတ်အကောင်းတယ်။အာမောဟပညာတတ်တွေလည်းတိတ်အကောင်းပါတယ်နော်။အကောင်းလိုက်တဲ့အတွက်ဒီပုဂ္ဂိုလ်ကဒီကံကအကျိုးပေးပြီဆိုရင်ဘာဖြစ်လဲ။တတမန္တောအလောဘောလောဘံပရိယအတ္တဒုဏတေကောတိ။တတထောပုဂ္ဂိုလ်ဤမန္တောနှုတ်၍နေသောအာနေ၍နေသောအာပြော၍နေသောအလောဘောအလောဘတရားသည်လောဘံတွေ့တတ်တတ်မဲ့မှုလောဘတရားကိုပရိယာတတုံသိဉ္ဇုံယူငယ်ယူငယ်အံသောငါဝအနိုင်ယူအံသောခန္ဓာတကောဒီမဆွနိုင်ပြီဒီပုဂ္ဂိုလ်ရဲ့အမတန်အကောင်းနေတဲ့လောဘတရားကိုအပြော့နေတဲ့အလောဘတရားကအနိုင်ယူဖို့ရန်မဆွနိုင်ခြင်းနေပြီကံထူထောင်ခဲ့ခြင်းအချိန်ခါကလောဘတိတ်ကြီးခဲ့လာခုခေတ်ပုံစံတစ်မျိုးနဲ့ပြောရင်ပေါ့ဘုန်းကြီးတို့ဆုံးခံကြပြီရှင်းဖွင့်မဲ့နေ့ဆိုလို့ရှိရင်ဆွလုံးတဲ့လူတော်တော်ပိုများတယ်ဘာဖြစ်လို့လဲ ဟမ်ချင်းပေါင်းခြင်းနဲ့ဆိုတော့သူကလောဘရှိတယ်ပြောမလားမရှိဘူးပြောရှင်းနေပြီဒါပြင်းနဲ့ဒီလိုကံလေးကိုထူထောင်ခဲ့ရင်ဒီလိုအကျိုးတရားရနိုင်တယ်ဆိုတဲ့ကံကံရဲ့အကျိုးကိုတက်တည်နားလည်နေတဲ့ကာမတက္ကရာတမာဒိဋ္ဌိခေါ်တဲ့ဉာဏ်ပညာလေးကိုမရှိဘူးလားရှိနေတယ်ထောချင်းကမှအလူကံပုဂ္ဂိုလ်တို့အပေါ်နဲ့မေတ္တာတက်ကလေးကိုမရှိဘူးလားရှိပါတယ်ဘယ်လိုမေတ္တာတက်လဲလို့မင်းတို့ဒီဘုန်းကြီးလှူရင်တော့ဒီလိုအကျိုးတော့ရကောင်းရနိုင်တယ်ဆိုတဲ့ညွှန်းလင်းချက်ကလေးပေါ့နော်ဒီတော့ဘုန်းကြီးပေါ်မှာလည်းမေတ္တာစေတနာအာဒောတမေတ္တာစေတနာလေးတွေရှိတယ်တလို့ရှိတယ်။ကာမတက္ကရာတမာတိတိခေါ်တဲ့ဉာဏ်ပညာလေးလည်းရှိတယ်တလို့ရှိတယ်။ဒါပေမဲ့လည်းတစ်ဖက်ကချေပေါက်ခြင်းနဲ့ဆိုတဲ့လောဘကိုသူကအာသိပြီးမွေးထားတဲ့အတွေ့နော်။လောဘအာကောင်းနဲ့အာဒောတကအာကောင်းနဲ့အာမောဟလည်းအာကောင်းပါတယ်။ဒါပြင်းနဲ့သူ့ရဲ့လောဘကိုအာပြော့နေတဲ့အလောဘတရားကအနိုင်ယူဖို့ရန်စွမ်းနိုင်မလား။မစွန့်နိုင်ဘူးမစွန့်နိုင်တဲ့အတွက်ဘာဖြစ်လဲအာဒေါသမောဟပဏဘလဝန္တောဒေါသမောဟေပရိယတတုံးတကွန်တိသူ့မှာအကောင်းနေတဲ့အာဒေါသမေတ္တာတရားကအာဒေါသတရားကအပြော့နေတဲ့ဒေါသကိုတော့အနိုင်ယူဖို့ရစွန့်နိုင်တယ်အကောင်းနေတဲ့အမောဟပညာတရားကလည်းအပြော့နေတဲ့မောဟတရားကိုအနိုင်ယူဖို့ရစွန့်နိုင်တယ်စွန့်နိုင်လိုက်တဲ့အတွက်ဘာဖြစ်လဲကတ္တမတောတေနကမေနဒိဏပရိဏဏိဝေဒိဏနိဗ္ဗာန်တော်လုံတော်ဟောတိဒုက္ခအတိလောအဂောတနောပညာဝါပဏ္ဏဟောတိဝိစုရူပမဉ္ဇဏောသောထောပုဂ္ဂိုလ်သည်တတ္တမထောကြောင့်သောထောပုဂ္ဂိုလ်သည်ဒိဏကမိဏထောမိမိပြုစုပြုထောင်ခဲ့တဲ့ကံကြောင့်ဒိဏပရိဒဏီဝေဒေနာ ဘေးအတော်ပရိသန္တေဤအစွမ်းဖြင့်ဝါအကျိုးပေးလာတော်ပရိသန္တေဤအစွမ်းဖြင့်နိဗ္ဗာန်တော်ဖြစ်ပေါ်လာရသည်ရှိသောလုံတော်လောဘကြီးတဲ့ပုဂ္ဂိုလ်သည်ဟောတိဖြစ်အတိတ်ကကံကိုထူထောင်ခဲ့ခြင်းအချိန်ခါကလောဘတွေတိတ်အားကောင်းခဲ့နော်လောဘတိတ်အားကောင်းခဲ့တဲ့အတွက်ကြောင့်ဒီကံကအကျိုးပေးရင်ဘာဖြစ်တယ်လဲလောဘကြီးတဲ့လူဖြစ်ရတယ်အတိတ်ကကံကိုပြည့်စုံပြည့်ထောင်ခြင်းအချိန်ခါတုန်းကအတ္တတမေတ္တာဓာတ်တွေအားကောင်းခဲ့တဲ့အတွက်ဒီကံကအကျိုးပေးတဲ့အချိန်ခါမှာဒီပုဂ္ဂိုလ်ဒီဘာဖြစ်တယ်လဲဒုက္ခတိလားစိတ်ချမ်းသာတာလေးမြည်ရဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ကိုအပြည့်ခတ်ကြည့်ပါထိုအချိန်ခါမှာထိုပုဂ္ဂိုလ်ဒီစိတ်ဆင်းရဲနေတယ်လားစိတ်ချမ်းသာနေတယ်လားစိတ်ဆင်းရဲနေလူ့ဘဝရောက်ကြောင်းဖြစ်တဲ့ကံတစ်ခုကိုပြုစုပြုထောင်ခြင်းအချိန်ခါမှာစိတ်ဆင်းရဲမှုတွေကခြံရံထားတော့ဒီကံကအကျိုးပေးပြီဆိုရင်ဘာဖြစ်လဲစိတ်ဆင်းရဲတယ်နော်ဒါနည်းနည်းလေးပဲတတိထားကြဘုန်းကြီးဆွန့်လုံးပြီဆိုလို့ရှိရင်ဒေါသတက်ကြီးနဲ့ဆောင်းကြီးအောင်ကြီးနဲ့လာပြီးတော့ဆွန့်လုံးဖို့ကောင်းသလားမကောင်းဘူးမိမိဆွန့်လုံးနေတဲ့ကံလေးတစ်ခုမှဒီလိုဒေါသတွေခြံရံထိုင်ရင်ဘာဖြစ်လဲဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်တတ်တယ်အာဒေါသမေတ္တာတည်းခြံရံပြီးတော့ဒီကံတစ်ခုကိုပြည့်စုံပြည့်ထောင်လိုက်လို့ရှိရင်ဒီကံကအကျိုးပေးပြီဆိုလို့ရှိရင်ဘာဖြစ်လဲစိတ်ချမ်းချမ်းသာသာနေတတ်တဲ့ပုဂ္ဂိုလ်ဖြစ်တယ်နေရာတကာမှကြည့်ပါတချို့လူလောကမှာဘယ်သူ့ကိုမှကျင့်တတ်တဲ့ပုဂ္ဂိုလ်တယောက်မှမရှိဘူး။သူကျင့်တတ်တဲ့လူလောကတယောက်မှမရှိဘူး။တချို့ဒီလိုလူသားတွေမရှိဘူးလား။ရှိချင်တယ်။ဟိုသူအပေါ်လေသူကကျင့်တတ်တယ်လို့တခါမှတခွန်းမှမပြောခြင်းဘူး။ဒီလူနဲ့တွေ့လေကျင့်တတ်တယ်လို့တခွန်းမှမပြောခြင်းဘူး။ဘုန်းကြီးငယ်စဉ်ခါကဘုန်းကြီးရဲ့မိတ်ဆွေဘုန်းကြီးတို့ကကလေးမလေးတယောက်ဆရာတော်ရဲ့ဘုန်းကြီးတို့ဆရာတော်သမားဆရာတော်ရဲ့မိလေးပါပဲ။အဲ့ဒီကလေးမလေးကသူခဏခဏပြောတယ်။မင်းဟဲ့ဒီကလေးမလေးမင်းကြီးစမ်းနေတယ်။အင်းကြီးစင်းဒီစင်းလုံးသူလိုက်ဆရာတော်သူကြိုက်တဲ့လုံကြီးတစ်ဖက်မှမတွေ့ဘူး။လူလောကမှာတလောကလုံးရှိတဲ့လူတွေသူနှိမ့်ချိုက်တဲ့လူသူကျင်တတ်တဲ့လူတယောက်မှမတွေ့ဘူးဘာဖြစ်လို့လဲအတိတ်ကကံကိုထူထောင်ခဲ့ခြင်းအချိန်ခါတုန်းကသူကမကျင်တတ်ချက်တွေဒီပုံကြီးထမ်းပြီးတော့မှဒီကံကိုထူထောင်ထားဒါကြောင့်ဘယ်ပုဂ္ဂိုလ်နဲ့ပဲတွေ့တွေ့သူကျင်တတ်နိုင်တဲ့ပုဂ္ဂိုလ်ကိုတယောက်မှရှာလို့မရဘူးဘယ်နေတော့ကောင်းသလားမကောင်းဒီလိုဆိုရင်ကံတစ်ခုခုလို့ပေါ့တရားနာနေတဲ့ကံတရားအထုတ်တဲ့ကံကံနာပြုတဲ့ကံတိလသောက်တဲ့ကံဒီကံတွေကိုထူထောင်ခြင်းအချိန်ကမှဟိုလူလည်းမကျင်နဲ့ဟိုဟိုယောဂီငါနည်းနည်းမှဒီကောင်မှကြည့်လို့မရဘူးဟောဒီယောဂီငါနည်းနည်းမှကြည့်လို့မရဘူးဟိုတိလရှင်လည်းကြည့်လို့မရဒီတိလရှင်လည်းကြည့်လို့မရအဲ့ဒီစိတ်ဓာတ်တွေမွေးရမလားဟောမွေးရောမွေးကြတလားမမွေးမှသူကဒီကံကအကျိုးပေးရင်စိတ်ချမ်းချမ်းသာသာနေရတဲ့ပုဂ္ဂိုလ်ဖြစ်မှာအဲ့ဒီလိုမကျင်တဲ့ချက်တွေတပုံကြီးထမ်းပြီးတော့ရိတ်တာကနေပြန်ထွက်သွားတယ်ဒီရိတ်တာလက္ခစီကံလည်းမရှိဘူးဘာမှလည်းမရှိဘူးဟောမကြင်မနဲ့ဖက်နဲ့ထွက်သွားလိုက်တော့ဒီကံနေထူထောင်စဉ်အချိန်ကမှမကြင်တဲ့မှုတွေတပုံကြီးနဲ့ထူထောင်ထားတဲ့အတွက်ဒီကံကအကျိုးတနည်းပေးပါပဲ။သံဃာတိမဆုံးသေးလို့အကျိုးပေးပြီဆိုလို့ရှိရင်မိမိဘာဖြစ်မလဲ။မကြင်တဲ့ချက်တွေထူပြောနေတဲ့ပုဂ္ဂိုလ်ဖြစ်သွားလိမ့်မယ်။ဒါသိစိတ်ဓာတ်ပြုတ်ပြင်ပြောင်းလဲဖို့မလိုဘူးလား။သိလို့ရတယ်နော်။နောက်တစ်ခုပညာဝါဘောနဟောတိဝဇီရူပမဉဏ်တော်ပညာဉာဏ်သိကြီးတယ်ဘာဖြစ်လို့လဲ။အတိတ်ကကံကိုပြုစုပြထောင်ခြင်းအချိန်ခါမှာသူကဉာဏ်ပညာတွေသိအားကောင်းခဲ့တယ်။ဒီနေရာမှာဆွေးနွေးတဲ့ဉာဏ်ပညာတွေကတော့အထွတ်ထိပ်သို့ရောက်တဲ့ဉာဏ်ပညာကတော့ယုတ်ဒိဏ္ဍီကိုဟိုတိုင်းမှန်စားသိတဲ့ဉာဏ်ပညာတွေနဲ့ရှင်းပြီးတော့ကောင်းမှုကုသိုလ်တွေပြုခဲ့တယ်။ဘာကောင်းမှုကုသိုလ်လဲလို့မေးတော့ဒါနကုသိုလ်၊သီလကုသိုလ်၊သမထကုသိုလ်၊ဘာဝနာ၊ဝိပဿနာကုသိုလ်၊ဝေယဝိဇ္ဇကုသိုလ်အစတဲ့ဒီကုသိုလ်အရရတွေပဲ။ဘယ်ကုသိုလ်တရားကိုပဲအထောက်အထောက်မိမိကယုတ်ဒိဏ္ဍီကိုထွန်းဖောက်သိတဲ့ဉာဏ်ပညာတွေခြံရံပြီးတော့မှပြုထားတယ်။အကြောင်းတရားအကျိုးတရားတွေကိုထွန်းဖောက်သိတဲ့ဉာဏ်ပညာတွေခြံရံပြီးတော့ပြုစုပြုထောင်ထားတယ်။အကြောင်းတရားတွေကတရားနာတွေရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအကိုထွန်းဖောက်သိနေတဲ့ဝိပဿနာဉာဏ်ပညာတွေနဲ့ခြံရံပြီးတော့မှဒီကံတွေကိုပြုစုပြုထောင်ထားတယ်။အဲဒီလိုပြုစုပြုထောင်လိုက်ခဲ့မယ်ဆိုရင်ဒီကံကအကျိုးပေးတဲ့အချိန်ခါမှာဘယ်ဘဝရောက်ရောက်ဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဘယ်လောက်ထိဉာဏ်ပညာကြီးမားတယ်လို့မေးတော့ဝဇီရူပမဉာဏ်တော်ဝရဇိန်လက်နဲ့မိုးကြိုးဆက်ခဲ့တော့အလွန်ထက်မြက်တဲ့ဉာဏ်ပညာကြီးမားတဲ့သူတော်ကောင်းဖြစ်ရတယ်။ဒီလိုဆိုရင်ဉာဏ်ပညာကြီးမားတဲ့သူတော်ကောင်းတဦးရောက်လျာဘုရားမှာဖြစ်ရတာနဲ့ငတုံးဖြစ်ရတာဘယ်ရင်ကောင်းလဲ။ဉာဏ်ပညာကြီးတာကောင်းတယ်။အဲ့ဒါဒီနေ့ငတုံးအကြောင်းနဲ့ပတ်သက်လို့ဇတ်တော်လေးတခုတော့ဖတ်မိတယ်။ယောတရားမှာယဟန်နေအတွက်ဇေရန်ဆွမ်းတို့ဘက်ခိကဘက်ခေါ်တဲ့လာဇံဘက်ခလက်စုပ်ဘက်ခမှာကျွေးမွေးတဲ့ဆွမ်းတို့ဇတ်တိတွေရှိကြပါတယ်နော်အဲဒီလိုဆွမ်းတွေကျွေးနေတဲ့နေရာမှာအဲ့ဒီရွာကိုသွားကျင်တဲ့ယဟန်နေကိုင်းနေမရှိကြဘူးဘာဖြစ်လို့လဲအဲ့ဒီရွာမှာငတုံးတယောက်ရှိတယ်တဲ့သူစာမဖော်ပြထားတယ်အဲ့ဒီငတုံးကယဟန်နေရောက်လာတဲ့ယဟန်နေကိုရွာထိပ်ကနေစီးပြီးမိကုန်းနေဟိုမေးဒီမေးမဖြေနိုင်ဘူးဆိုလို့ရှိရင်ပြောကျင်တာတွေပြောထည့်ပြီးပြန်ထွက်လိုက်တယ်အဲ့ဒီစိတ်ညစ်ထန်နေပဲအဲ့ဒီရွာကိုဘယ်သူမှမသွားကျင်ဘူးဒီနေ့တော့ကိုရော်တော်ဘာလည်းခက်ကြွကြွနေတူပါတယ် ကဲဒီလိုဆိုလို့ရှိရင်တော့တပည့်တော်သွားမယ်အဲ့ဒီရောဒီနေ့ဘလို့အလှဲလဲတပည့်တော်တော့အလှဲပဲတဲ့တပည့်တော်လည်းမသွားခြင်းမဟုတ်တဲ့ဒီရောမှာဘာဖြစ်လို့လဲအာဒီငတုံးကြောင့်ပဲကဲဒီလိုဆိုရင်တပည့်တော်သွားမယ်တဲ့သွားမယ်ဆိုပြီးတော့သူကဘာလုပ်တယ်လဲငတုံးကလည်းကြွားထိတ်ကနေဆင်းကျိုးနေတယ်အရှင်ပြားကဒီပြီးတော့ပြဿနာမေးခြင်းနဲ့တကားမေးခြင်းနဲ့ပြဿနာမေးလို့ရပါတယ်ခဏတော့ဆိုင်ပါဆွမ်းခံပြီးအောင်လို့ဆိုင်ပါရာဟုတော့ပြီးအောင်လို့ဆိုင်ပါစသည်ဖြင့်နည်းနည်းပါးပါးချော့ချော့ပြီးပြောလိုက်တော့နောက်ဆုံးဆွမ်းခံပြီးလို့ဆွမ်းခံရောကအထွက်အဲ့ဒီကြတော့မေးခြင်းနဲ့မေးတော့သဘောတူလိုက်တယ်နည်းနည်းချော့ပြောလိုက်တော့အဲ့ဒါနဲ့တပိတ်ကလေးလွယ်ပြီးနောက်ကနေလိုက်လာတယ်ရွာထိတ်လိုက်ရောက်တော့တပိတ်လှမ်းပြီးတော့ယူလိုက်ယူပြီးတဲ့အချိန်ကကျတော့ကဲမေးမေးခြင်းနဲ့ပြဿနာမေးတော့ဆိုပြီးတော့အဲ့ဒီငတုံးကိုဒီကိုရောကလည်းဝင်ဖက်ပြီးနှပန်းလုံးလိုက်တယ်နှပန်းလုံးပြီးတော့တကယ်ထိုးလိုက်ကြိတ်လိုက်ပြီးတော့ပါဇက်ထဲချီးတုံးထဲပကဲနင်းနောက်ထပ်ဒီကိုရောတွေလာခဲ့ရင်လည်းဒီလိုလို့ရင်တော့နောက်ထပ်နေဒီလိုပဲချီးတုံးစားရလိမ့်မယ်ဆိုပြောပကဲကောင်းတော့မကောင်းပါဘူးဒါပေမဲ့အဲ့ဒီပုံစံမျိုးဖြစ်တတ်တဲ့အကြောင်းငတုံးဖြစ်ရတဲ့ဘဝဟာအဲ့ဒီပုံစံမျိုးကိုရောက်နိုင်တယ်ဒါကြောင့်သူကပြောလျက်ဘဝမှာငတုံးဖြစ်ရတာတော့မကောင်းဘူးပေါ့နော်ကဲနောက်တစ်ခုယတ္တပါဏံကမ္မယွာနဲ့ခဏီလောဘဒေါသဗလဝန္တောဟွန်းဒီကံတစ်ခုပြည့်စုံပြည့်တော်ခြင်းအချင်းကမ္မလောဘတွေကတိတ်ကားကောင်းတယ်ဒေါသတွေလည်းတိတ်ကားကောင်းတယ်ခုလိုပေါ့ကောင်းမှုကုသိုလ်တစ်ခုပြည့်တဲ့အချင်းကမ္မလူ့ဘဝနတ်ဘဝစတဲ့ထိုးထိုးဘဝတွေကိုတွေ့တတ်တတ်တဲ့စိတ်ဓာတ်တွေနဲ့ပြည့်စုံပြည့်တော်တယ်ဒီဘုန်းကြီးတွေဒီနေရာတွေမှာလှလှမယ်ဆိုလို့ရှိရင်တို့ဇီဝရေးအချင်းပြေးလျက်ဆိုတဲ့ရည်ရွယ်ချက်နဲ့လှလှတယ်အဲ့ဒါဘာခြံရင်ထားတယ်လောဘကြီးခြံရင်နေပြီကံကံရဲ့အကျိုးကိုတတ်ဝင်ယုံကြည်ပြီးတော့ဒီကောင်းမှုကြောင့်နိဗ္ဗာန်ချမ်းသာခြင်းကိုသာရပါသည်ဆိုရင်တော့ဒါလောဘခြံရင်တဲ့သဘောမဟုတ်ဘူးနော်လူကြီးစိတ်နဲ့ကြီးစိတ်လူ့ဘဝနတ်ဘဝအစတဲ့ထိုးထိုးဘဝတစ်ခုကိုတွေ့တတ်တတ်တဲ့စိတ်ထားနဲ့ပြုစုပြုထောင်နေကိုလငင်းဘဝမှာလဲယာတုဌာနရတတို့တဲ့ရေးကြီးစိတ်ဥစ္စာဂုံသိင်းနေကြီးမားရဲ့အတွက်ရည်ရွယ်ပြီးတော့ဒီနေရာလာလှူရင်တော့ဒီလိုအကျိုးတွေတို့ချက်ချင်းရနိုင်မယ်ဆိုတဲ့မျှော်လင့်ခြင်းနဲ့လာပြီးလှူခဲ့ရင်ဒါလောဘကိုရှိနေပြီနော်ဒီလင်ဒီသာဒီမရနဲ့နောက်ထပ်လည်းကြုံရစီဆုံးရစီဆိုတဲ့ဤဝင်ချက်နဲ့လှူရင်လည်းဒါလောဘဥစည်းနေပြီအဲဒီလိုဒါနတစ်ခုပြည့်တဲ့အချိန်ခါမှာဒေါသမကျင်တဲ့ချက်တွေကတိတ်ညာနေတယ်ဟိုလူလည်းပွားစီပွားစီဒီလူလည်းပွားစီပွားစီကောင်းမှုကုသိုလ်တစ်ခုပြည့်တဲ့အချိန်ခါမှာမကျင်တဲ့ချက်တွေခြံရံထားတယ်တိတ်အားကောင်းနေတယ်အလောဘဒေါသမန္တာအလောဘတရားနဲ့အဒေါသမေတ္တာတရားတွေကတိတ်အားနေနေမရှိဘူးတော့မဆိုလိုပါဘူးအားပြော့တာပြောတာနော်ကောင်းမှုကုသိုလ်တစ်ခုပြုတဲ့ကဒီအလောဘအဒေါသအ ਨੇ ချင်းတော့ရှိတယ်ဒါဖြစ်နေတိတ်အားပြော့တယ်အမောဟဖလဝမောဟမန္တောအမောဟကတော့ဒါဖြစ်နေဉာဏ်ပညာကတော့တိတ်ကြီးတယ်ဉာဏ်ပညာကကြီးမှပြီးတော့မောဟတရားကအားပြော့နေတယ်ဒီတော့နည်းနည်းလေးနမူနာဆိုရင်တော့ဒီပုံစံမျိုးတွေကဘုန်းကြီးတွေမှာနည်းနည်းလေးတော့ဟိုဖြစ်တတ်ပါတယ်။ဘုန်းကြီးတွေဟာတိလျက်နဲ့ဒေါသကြီးတယ်ဘုန်းကြီးလည်းရှိတတ်ပါတယ်နော်။အဲ့ဒီပုံစံပဲ။ပညာညာသူ့မှာမရှိလို့တော့မဟုတ်ဘူးရှိတယ်။ဒါပြင်းနဲ့သူ့ဒေါသကိုသူထိနေနေစွမ်းအားမရှိဘူး။သူ့လောဘကိုလည်းသူထိနေနေစွမ်းအားမရှိဘူး။ဘာဖြစ်လို့လဲ။ဘုန်းကြီးလောဘအနန္တမသိလိုက်ရင်လောဘပြောပြလို့မကုန်နိုင်ဘူးဟုတ်တယ်မလား။အဲ့ဒီပုံစံမျိုးပဲလောဘကတိတ်ကြီးနေတယ်။ဒေါသကလည်းတိတ်ကြီးတယ်ဒါပေမဲ့ပညာဉာဏ်သူ့မရှိတာတော့မဟုတ်ဘူးရှိနေတယ်နော်ဒီတော့ဒီပုဂ္ဂိုလ်ဒီဘာဖြစ်လဲတော့ပရိမာဏီနေဘလုံတော်စီဘဟောဒီဒုထောဇဒီကံကအကျုပ်ပြင်းပြီဆိုလို့ရှိရင်အဲ့ဒီဘဝမှာသူဘာဖြစ်လဲလုံတာလောဘတိတ်ကြီးတဲ့ပုဂ္ဂိုလ်ဖြစ်အပြန်လေဒုထဒေါသလည်းတိတ်ကြီးတဲ့ပုဂ္ဂိုလ်ဖြစ်ဟောဒီတော့ဒီဘဝမှာလောဘကြီးခြင်းဒေါသကြီးခြင်းတွေအတိတ်ကကံကိုပြုစုပြုထောင်ခြင်းအချိန်ခါကလောဘတွေခြံရံပြီးတော့ပြုခဲ့တယ်ဒေါသတွေခြံရံပြီးတော့ပြုခဲ့တယ်ဒီကံကအကျိုးပေးရင်ဒီဘဝမှာလောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ကောင်းလားမကောင်းမကောင်းမှုဆိုလို့ရှိရင်မိမိတို့ကနောက်ထပ်ဘဝတစ်ခုကိုမျောလင့်ချက်ရှိသေးတယ်တော့မို့မမျောလင့်တော့လဲအကြောင်းအလျောဆိုလက်ခံရအောင်မယ်ဆိုရင်လောဘကြီးတဲ့ပုဂ္ဂိုလ်မဖြစ်ချင်ဘူးဆိုရင်ဘာဖြစ်လဲဒီလိုကံကိုပြုစုပြုထောင်ခြင်းအချိန်ခါမှာလောဘတက်တယ်ရော့အောင်ကြိုးစားဖို့လိုတယ်ဒေါသမကြီးတဲ့ပုဂ္ဂိုလ်ဖြစ်ချင်တယ်ဆိုရင်ဒီဘဝမှာမဖြစ်ရလဲဘသူ့ကိုမှသိမဆိုးရဘူးဘသူအပေါ်မှာမကျင်တဲ့ချက်တွေမထမ်းရအောင်မကျင်တဲ့ချက်ထမ်းနေတယ်များမိမိမှာဒေါသဖြစ်နေပြီဒေါသတွေခြံရံပြီးတော့ဒီကံတစ်ခုကိုပြုစုပြုထောင်လိုက်ရင်ဒီကံကတစ်ချိန်အကျိုးပေးပြီဆိုရင်ဘာဖြစ်မလဲမကျင်တဲ့ချက်တွေအကောင်းတဲ့ပုဂ္ဂိုလ်ဒေါသကြီးတဲ့ပုဂ္ဂိုလ်ကမိမိကဖြစ်နေရလိမ့်မယ်ဒါကကိုယ့်ကိုယ်ကိုယ့်စိတ်ဓာတ်ကိုပြုပြင်ပြောင်းလဲပေးဖို့မလိုဘူးလားလိုအပ်တယ် အချောဆုံးအလှဆုံးပုဂ္ဂိုလ်တူဖြစ်ခြင်းနဲ့ဆိုရင်မိမိရဲ့စိတ်ကလေးကိုအချောဆုံးအလှဆုံးဖြစ်အောင်ပြုပြင်ပြောင်းလဲပြရနော်နောက်တစ်ခုပညာဝါပဏ္ဏဟောတိဝဇိရူပမဉာဏောဓာတဗယထေရဝိယခုနကဦးဇင်းပြောခဲ့တဲ့ဓာတဗယမထေဘုန်းကြီးတစ်ပါးကိုသူကပုံစံထုတ်ပြထားပါတယ်အဲ့ဒီဘုန်းကြီးရဲ့ဝိထုဇာကြောင့်တော့စာမကြီးရတာမတွေ့ဘူးနော်ဒီတော့ဉာဏ်ပညာတော့သိကြည့်မှတယ်ဝရဇိန်လက်နဲ့မိုးကြိုးဆက်ခဲ့တော့ထက်မြက်တဲ့ဉာဏ်ပညာရှိတယ်။ဒါပြင်နဲ့ဒီကံတစ်ခုကိုသူပြည့်စုံပြည့်ထောင်ခဲ့ခြင်းအချင်းကားကလောဘကိုထိမ့်သိမ့်နိုင်တဲ့စွမ်းအားမရှိခဲ့ဘူး။ဒေါသကိုချုပ်တီးနိုင်တဲ့စွမ်းအားလည်းမရှိခဲ့ဘူး။မရှိခဲ့တဲ့အတွက်လောဘကြီးတဲ့ပုဂ္ဂိုလ်ဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်။ဒါပြင်နဲ့ဉာဏ်ပညာတွေကသိအကောင်းခဲ့တဲ့အတွက်ကြောင့်ဉာဏ်ပညာကြီးမှတဲ့ပုဂ္ဂိုလ်တော့လက်ဖြစ်ရတယ်။ဒါကပုဂ္ဂိုလ်ပုံစံတစ်မျိုးနော်။နောက်ပုံစံတစ်မျိုးလေးကတော့ယတ္တပဏ္ဏကာမယူအနေခန္ဒီလောဘဒေါသမောဟဗလဝန္တောလောဘအာကောင်းတယ်အာဒေါသမေတ္တာဓာတ်အာကောင်းတယ်မောဟအာကောင်းတယ်သူကပုံစံတစ်မျိုးနော်လောဘသိကြည့်တဲ့ကံတစ်ခုပြုစုပြည့်ထောင်တဲ့အချိန်ကမှအာဒေါသဒါပြည့်နဲ့မေတ္တာဓာတ်တော့သိအားကြီးတယ်လောဘလည်းအားကြီးတယ်အလှကံပုဂ္ဂိုလ်အစရှိတဲ့ပါဝန်ကျင်ပုဂ္ဂိုလ်အလုံးအပေါ်နဲ့မေတ္တာဓာတ်ကလည်းသိအားကောင်းတယ်လောဘကလည်းသိအားကောင်းတယ်ဆိုတော့ကကိုယ်ကတွေ့တတ်မှတ်မှုလေးပေါ့သတိတတ်မဲ့ကာမဝဋ်ထုအစွတ်စုအပေါ်မှာတွေ့တတ်တတ်မဲ့နေတဲ့လောဘလည်းသိအကောင်းနဲ့မေတ္တာတည်းလည်းသိအကောင်းနဲ့ဒါပြည့်နဲ့မောဟအသိလိမ္မာဉာဏ်ပညာတော့မရှိဘူးအသိလိမ္မာဉာဏ်ပညာမရှိဘူးဆိုတော့ခေါင်းကယုတ်နံပရမတ်ကိုထွန်းဖောက်သိတဲ့ဉာဏ်ပညာမပါဘူးအကြောင်းတရားအကျိုးတရားတွေကိုထွန်းဖောက်သိတဲ့ဉာဏ်ပညာမပါဘူးအကြောင်းတရားနေလည်းကွာဒီယုတ်နံတို့ရဲ့အနိစ္စဒုက္ခအနတ္တအချက်ကိုထွန်းဖောက်သိမိတဲ့ဉာဏ်ပညာကမပါပြန်ဘူးအဲ့ဒီလိုမပါဘဲနဲ့ဒီကံတစ်ခုပြည့်စုံပြည့်ထွန်းလိုက်တော့ဘာဖြစ်လဲသောပုရိမာနီနေဝလုတ်သောစေဝဟောတိတန်သောသဒုက္ခတိလကောပါဏဟောတိအကောတနောဒီကံကအကျိုးပေးပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ဒီဘာဖြစ်လဲအတိတ်ကဒီကံကိုပြုစုပြုထောင်ခဲ့ခြင်းကလောဘအကောင်းကြဲ့တဲ့အတွက်လောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်ရပြန်တယ်အတိတ်ကဒီကံကိုပြုစုပြုထောင်ခြင်းအချိန်ခါတုန်းကမေတ္တာတအကောင်းကြဲ့တဲ့အတွက်ဒီဘဝမှာသူစိတ်ချမ်းသာတဲ့ပုဂ္ဂိုလ်ဒေါသမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရပြန်တယ်အတိတ်ကဒီကံကိုပြုစုပြုထောင်ခြင်းအချိန်ခါတုန်းကဉာဏ်ပညာနှုတ်ကြတဲ့အတွက်ဒီဘဝမှာကြတော့ဘာဖြစ်လဲ။ဒံတော်နော်။ဉာဏ်ပညာနှုတ်နှေးတဲ့ပုဂ္ဂိုလ်ထိုင်အားတဲ့ပုဂ္ဂိုလ်လက်ဖြစ်ရပြန်နေ။နော်။ဒါကလည်းသူကကံတမျိုးပုဂ္ဂိုလ်တူပဲ။နောက်ပုဂ္ဂိုလ်တူနံပါတ်၄ပုဂ္ဂိုလ်ပေါ့နော်။တဏ္ထာယတကမ္မယုအနေခဏိတယောပိလောဘဒေါသမောဟဗလဝန္တောဟောတိအာလောဘဒယောမန္တာနောက်တစ်ခုပုဂ္ဂိုလ်တူကကံတစ်ခုပြုစုပြုထောင်နေ။ရုပ်စုပြတော်တဲ့အချိန်ကမှတက်ရှိတတ်မဲ့ကာမဝဋ်ထုအဆုစုအပေါ်မှာတွေ့တတ်တတ်မဲ့တဲ့လောဘဒီကလည်းသိအားကြီးတယ်။ဒေါသတရားတွေကလည်းသိအားကြီးတယ်။အသိအလိမ်မှဉာဏ်ပညာကလည်းမရှိဘူးအားပြော့မောဟတရားကသိအားကောင်းနေတယ်။သူကမကောင်းတာသုံးခုလုံးစုံနေတယ်။ကံတစ်ခုပြုစုပြတော်တဲ့အချိန်ကမှဘယ်လိုဟာလဲ။ဒီကောတော်တော်ဟိုမှာဟိုမှာဒီလရှိနေလာနေတယ်သူကဆွမ်းတော်လေးစားသူကမကြည်မနှက်ချစ်တဲ့ဒီကောင်ကြီးနဲ့ကိုယ်ကရင်လည်းမလုံသူမျိုးကိုလောဘတကြီးဒေါသတကြီးနဲ့အော်ပြီးတော့အလောင်းခိုင်းလိုက်တယ်။မနေ့ကပဲဒကမကြီးတယောက်လာစမ်းပြီးတော့ရှောင်းသေးတယ်သူအင်ရှင်ယောက်ျားရှိလို့ရှိရင်အင်ရှင်မကဘရောမတိလရှင်နဲ့ဆုံးမလုံးရဲဘူးတဲ့အင်ရှင်ယောက်ျားမရှိတဲ့အချိန်ခါကြမှာဒါတိလရှင်နဲ့ခိုးခိုးပြီးဆန်လုံးရတယ်ဟုတ်ဒါကရှိနေခဲ့ရင်သူကမကျေနပ်ဘူးဒီလိုလောင်းလှူရတဲ့အတွက်အကျိုးရှိနိုင်မယ်ဆိုတဲ့အတိအလင်မှာဉာဏ်ပညာလည်းသူ့မရှိဘူးလောင်းလှူတဲ့ဆန်ဆိုတဲ့လှူဘဝတို့အဆုစုအပေါ်မှာလည်းသူကမပင်းကျင်ဘူးတွေ့တတ်မှဖို့အာကောင်းတယ်ဒီတော့လောဘလည်းအာကောင်းတယ်ဒေါသလည်းအာကောင်းတယ်မောဟလည်းအာကောင်းတယ်အဲ့ဒီလိုလောဘဒေါသမောဟတွေခြံရံပြီးတော့ကံတခုဆံလုံးချင်းဆိုတဲ့ကံတခုပြည့်စုံပြည့်ထောင်လိုက်ပြီပြောထားလိုက်တော့ဒီကံကအကျိုးပေးပြီဆိုရင်ဘာဖြစ်တတ်တယ်နော်သောပုရိမာနိယနေဝလုတ်သောစေဝဟောတိဒုတ်သောသဒံမူလောသအဲ့ဒီပုဂ္ဂိုလ်ကကံကိုပြည့်စုံပြည့်ထောင်ခြင်းအချိန်ခါမှာအကောင်းအုပ်စုဖြစ်တဲ့အလောဘအဒေါသအမောဟတွေကအပြော့တယ်လောဘဒေါသမောဟတွေကတိတ်အကောင်းကြတဲ့အတွက်ဒီကံကအကျိုးပေးပြီဆိုရင်လောဘကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဒေါသကြီးတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဉာဏ်ပညာထုံထိုင်းတဲ့ပုဂ္ဂိုလ်ဖြစ်ရပြန်လေဒီတော့ကံဒီကိုယမ်းပြီးထူထောင်တဲ့လားမထူထောင်သေးဘူးဆိုတော့ကံတစ်ခုဒီကံအရာတည်သွားပြီဆိုရင်ပြန်ပြီးနှုတ်လို့မလွယ်ဘူးတစ်ချိန်တော့သူအကျိုးပေးပါပဲဒီတော့ဒီအကျိုးတရားတွေကိုမိမိတို့ကအလိုမရှိပါဘူးဆိုလို့ရှိရင်တော့ဒီကံကိုထူထောင်တဲ့အခါမှာမိမိတို့ရဲ့စိတ်ဓာတ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်ဒါကတစ်ချက်နောက်တစ်ခုကတော့ဒီကံဒီကုန်စည်တတ်တဲ့ကာမခေယကံလို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်ဉာဏ်ကြက်လာအောင်ကြိုးစားဖို့လိုအပ်ပါလေနော်ကဲနောက်နံပါတ်5ပုဂ္ဂိုလ်တူယတ္တပဏ္ဏကမ္မယုအနေခဏိအာလောဘအာလောဘဒေါသမောဟဗလဝန္တောကံတခုအထုစဉ်အချင်းခါမှာပုဂ္ဂိုလ်တူကအာလောဘဘာမှညှို့လင်းချက်မရှိဘူးတွေ့တတ်တတ်မှမရှိဘူး သက်ရှိတတ်မဲ့ကာမဝိတ္တအစုစုအပေါ်မှာတွေ့တတ်တတ်မဲ့တဲ့အစိတ်ထားမရှိဘူး။ဒါပြင်းနဲ့ဒေါသမောဟဒေါသနဲ့မောဟတရားတွေကတော့တိတ်အားကောင်းနေ။ဒီချင်းနဲ့ပတ်သက်ပြီးတော့ဒကာကြီးတို့ဘုန်းကြီးအစဉ်တော်တဲ့နေစဉ်ခါတုန်းကဆွမ်းလာလှုပ်ဘူးပါလေ။တပည့်တော်ကဘာမှမျှော်လင့်ချက်မထားဘူးတဲ့။ဒီလိုကောင်းတဲ့အကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေကိုတို့လှူဒန်းသင့်တယ်ဆိုတဲ့ရည်ရွယ်ချက်ကလေးတစ်ခုပဲရှိတယ်။ဘာမှစိတ်ထဲမထားဘူး။တို့ကဘုန်းကြီးတိုင်းလည်းရှိမခိုးဘူးဒီလိုဆိုတော့သူ့မှာဒေါသတတ်တယ်များမနေဘူးလားများဘာမှလည်းအကျိုးပေးလိမ့်မယ်လို့သူကယုံကြည်ချက်မရှိဘူးမောဟတတ်လည်းမများဘူးလားများဒါပေမဲ့လူပဲဟုတ်သူပစ္စည်းစုအပေါ်မှာတွေ့တတ်တတ်မဲ့တဲ့စိတ်ထားကရှိလားမရှိဘူးဘာဖြစ်လို့မရှိလဲလို့မေးတော့သူကနောက်ထပ်ဘောတက်ကိုရှိတယ်ဆိုတော့သူကလက်လက်မခံဘူးလက်မခံတဲ့အတွက်နောက်ထပ်ကိုဒီတက်စီတဲ့မဲ့ကာမဟုတ်သူအစွတ်စုတွေကိုရလို့ဘာကြောင့်ဆိုတဲ့တွေ့တတ်တတ်မှုလောဘလည်းသူ့မှာမရှိဘူးဒါကြောင့်အလောဘကအကောင်းတယ်ဒေါသကလည်းအကောင်းတယ်မောဟကလည်းအကောင်းတယ်အဲ့ဒီလိုအကောင်းနေတဲ့အတွက်ကြံနေတဲ့ဓာတ်သုံးမျိုးကအာပြောတယ်အာပြောတော့ဘာဖြစ်လဲသောပရိမာဏီနေဝအပ္ပကိလေသောဟောတိဒိဗ္ဗာရမဏမိတိတ္တဝနိသလောဒုဒ္ဓောပနဟောတိတဏ္ဍပညောသသောထောပုဂ္ဂိုလ်ဒီပရိမာဏီနေဝရှင်း၌ဖွင့်ဆိုအခင်ပြီးတဲ့ဤအတိုင်းပြင်လျင်အပ္ပကိလေသောနေပါတဲ့ရာဂကိလေသာရှိသည်ဟောဒီဖြစ်၏။သူကတက်ရှိတဲ့မဲ့ကာမဝဋ်ထုအစွတ်စုပေါ်မှာတွေ့တတ်တတ်မဲ့တဲ့စိတ်ထားလုံးလုံးမရှိဘဲနဲ့ဒါနကောင်းမှုကုသိုလ်တစ်ခုဒါနတစ်ခုသုံးဖို့ကောင်းမှုကုသိုလ်တစ်ခုပြုခဲ့တယ်။ပြုခဲ့လိုက်တဲ့အတွက်ဒီကံကအကျိုးပေးပြီဆိုလို့ရှိရင်ဒိဗ္ဗာရမဏံပိဏ္ဍနဲ့ဖြစ်တဲ့အာယုံကုသိုလ်လည်းပဲဒိဋ္ဌဝတ်တွေ့မြင်ရသည်ရှိသောနေစလောတုံလုံးမှုမရှိသည်ဟောဒီဖြစ်၏။ဘလောက်ပဲအစဉ်တန်းမြင့်နေတဲ့အာယုန်တွေပဲဖြစ်ပလိမ့်ရေနတ်မှာဖြစ်နေတဲ့နတ်အာယုန်ကာမဂုဏ်ပဲဖြစ်ခြင်းလည်းဖြစ်ပါစေအဲဒီလိုအာယုန်တွေနဲ့တွေ့တော့လေစိတ်ထဲမှာနည်းနည်းမှတုံ့လုံမှုမရှိဘူးဘာဖြစ်လို့လဲအတိတ်ကကံကိုပြုစုပြုထောင်ခြင်းအချင်းခါတုန်းကသူကအလောဘတွေ့တတ်တတ်မဲ့တဲ့စိတ်ထားတွေလုံးလုံးမရှိခဲ့ဘူးဒါကြောင့်တွေ့တဲ့စရာအာယုန်အမျိုးမျိုးနဲ့တွေ့တဲ့တွေ့ဆုံရရင်လည်းတွေ့တတ်မှုသူ့မှာမရှိဘူးဒီတော့ကွက်လက်ထဲပြင်းမဝင်ခြင်းမှုဆိုရင်တော့ဘာလို့ရလဲဟင်ခုလိုကံတွေကိုထူထောင်စဉ်အချင်းခါမှာတွေ့တတ်တတ်မဲ့တဲ့အလောဘတွေ့တတ်တတ်မဲ့တဲ့လောဘတရားမရှိဘဲမတွေ့တတ်မတတ်မဲ့တဲ့အလောဘတရားတွေပြန့်ထမ်းပြီးတော့ကံတစ်ခုပြည့်စုံပြည့်ထောင်ဖို့မလိုဘူးလားလိုအပ်နေတယ်တွေ့တတ်တတ်မဲ့ထာနဲ့မတွေ့တတ်မတတ်မဲ့ထာဘယ်တင်းကောင်းလဲမတွေ့တတ်မတတ်မဲ့ထာကောင်းတယ်လို့တော့ပြောကြတာပဲဒါပြည့်နဲ့ကောင်းတော့ကောင်းတယ်မလိုက်နာတယ်ဟုတ်ပါလားဘာဖြစ်လို့လဲအဲ့ဒါပဲအတချင်းကကံကိုထူထောင်စေအချင်းခါတော့ကမိမိကအလောဘမချမ်းရံပဲနဲ့လောဘတွေချမ်းရံပြီးတော့ဒီကံကိုပြည့်စုံပြည့်ထောင်ခဲ့လို့ဒီအမေကိုတွေ့တာတယ်ဒီအဖေကိုတွေ့တာတယ်ဒီသားကိုတွေ့တာတယ်ဒီသမီးကိုတွေ့တာတယ်စသည်ဖြင့်သက်ရှိတဲ့မဲ့ကာမဝဋ်ထုအဆုစုတွေကိုတွေ့တတ်တတ်မဲ့တဲ့စိတ်နဲ့ဒီကံတွေကိုပြည့်စုံပြည့်ထောင်ခဲ့တဲ့အတွက်ဒီကွက်လက်ထက်ကယုံထွက်လို့မရတာဖြစ်တယ်နော်ဒါကြောင့်ဒါပေမဲ့လို့သူကအလောဘအကောင်းမိမဲ့လို့တဖက်ကကံကိုထူထောင်စဉ်အချိန်ခါမှာဒေါသတွေမောဟတွေကအကောင်းဉာဏ်နဲ့အတွေ့ဖြစ်လေဒုထောဘာနာဟောတိတဏ္ဍပညောသဒေါသကြီးတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဉာဏ်ပညာထုံအိုင်းတဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ထုံအတဲ့ပုဂ္ဂိုလ်နော်ဘာဖြစ်လို့လဲသူ့ကိုတချို့ပုဂ္ဂိုလ်တွေတွားကြည့်ဘာပဲပြောပြောဘယ်လိုပဲဆုံဆုံးမှဆုံဆုံးမှနားလည်တဲ့စိတ်ဓာတ်ရှိလားမရှိဘူးဘာဖြစ်လို့လဲကံကိုထူထောင်ခဲ့ခြင်းအခါကဉာဏ်ပညာမပါခဲ့ဘူးနော်ဒါကြောင့်သိကြောက်ဖို့မကောင်းဘူးလားကောင်းတယ်နော်ကဲနောက်နံပါတ်ဘယ်လောက်လဲရောက်တော့လဲနံပါတ်9နံပါတ်6လားယတ္တပါဏကမ္မယုဟနဲ့ခဏနေအလောဘဒေါသမောဟဖလဝန္တောဟွန်တိကံကိုတစ်ခုပြုစုပြုထောင်ပြီအလောဘတွေ့တတ်တတ်မှုလည်းမရှိဘူးအဒေါသမေတ္တတတ်တယ်လည်းအကောင်းတယ်အလောဘလည်းအကောင်းတယ်အဒေါသလည်းအကောင်းတယ်ဒါပြင်းနဲ့မောဟအတိလိမ္မာဉာဏ်ပညာတော့ဘာမှမရှိဘူးတချို့ပုဂ္ဂိုလ်တွေတိတ်ယူသားကြတယ်ဘသူကိုပဲဖြစ်ဖြစ်ကြွေးကျင်နေမွေးကျင်နေကြွေးတယ်မွေးတယ်ဒါပြင်းနဲ့သူ့မှာအတိလိမ္မာဉာဏ်ပညာတော့ရှိသလားမရှိဘူးအဲ့ဒီလိုပုဂ္ဂိုလ်တွေလည်းလောကရှိကြတယ်နော်အဲ့ဒီပုံစံပဲအတိလိမ္မာဉာဏ်ပညာမရှိဘူးဆိုတာကယုတ်တိဏ္ဍီထွန်းပေါက်သေးတဲ့ဉာဏ်အကြောင်းတရားအကျိုးတရားထွန်းပေါက်သေးတဲ့ဉာဏ်အကြောင်းတရားနေတဲ့ကတိယုတ်နန္ဒီရဲ့အနိစ္စဒုက္ခအနတ္တချက်ကိုထွန်းပေါက်သေးတဲ့ဉာဏ်ဒီလိုအသိမြင်တဲ့ဉာဏ်လည်းမရှိဘူးအ ਨੇ ဆုံးအဖြစ်တော့ကံကံရဲ့အကျိုးကိုတတ်ဝင်ယုံကြည်နေတဲ့ကာမတက္ကရာတမ္မာဒိဋ္ဌိဆိုတာလည်းမရှိဘူးတနည်းအားဖြင့်တော့ဒါတည်းရဲ့ကလေးတွေမှာတော့အဖြစ်များပါတယ်နော်ကလေးတွေဆိုရင်ကိုယ်မိတ်ဆွေအချင်းချင်းပေးရကမ်းမှတချို့မနှမျောတဲ့ကလေးရှိတယ်ကိုမိတ်ဆွေအပေါင်းအသင်းအင်းပေါ်မှာအမတ္တမေတ္တတတ်ကြီးမတဲ့ကလေးတွေရှိကြတယ်ဒါပြင်းနဲ့ဒီကလေးဟာဒီလိုပေးတာကန်းတာဒီလိုလှူတာတန်းတာသူ့မှာကံကံအကျိုးကိုယုံကြည်မှုဘာမှမရှိဘူးနော်အဲ့ဒီပုံစံပဲဒီလိုပုံစံနဲ့ကံတစ်ခုကိုပြုစုပြုထောင်တော့ကျန်တဲ့လောဘရဲ့ဒေါသရဲ့ အမောဟရဲ့ဒီသုံးခုကအပြော့နေတယ်အပြော့တော့ဘာဖြစ်လဲတော့ပူရိမာနိနေဝအလုတော်စေဝဟောတိဒုက္ခတိလကောသံတံတော်ဘာနာဟောတိဒီကံကအကျိုးပေးပြီဆိုလို့ရှိရင်လောဘမကြီးခဲ့တဲ့အတွက်အလောဘတက်တယ်တွေ့တာမှုတွေမရှိတဲ့အတွက်ကံကိုထူထောင်ခဲ့တယ်ကနော်အလောဘတွေဓာတ်တွေမရှိခဲ့တဲ့အတွက်ကြောင့်ဒီဘက်ကဒီကံကအကျိုးပေးရင်လောဘဘယ်တော့မှမကြီးဘူးဘာပစ္စည်းဝတ္ထုတက်ရှိတတ်မဲ့ကာမဝတ္ထုအဆုစုအပေါ်၌တွေ့တဲ့တက်မဲ့တဲ့စိတ်ထားတွေမရှိဘူးဒုက္ခတိလကစိတ်ချမ်းချမ်းသာသာနေရတယ်ဘာဖြစ်လို့လဲကံကိုထူထောင်တဲ့ခဲ့စဉ်အခါကမေတ္တာဓာတ်တွေသိအားကောင်းခဲ့နောက်တစ်ခုကံထူထောင်ခြင်းအချိန်ကတုန်းကမောဟတက်တည်းအကောင်းနဲ့ဉာဏ်ပညာမပါခဲ့ဘူးမပါခဲ့တဲ့အတွက်ကြောင့်ဒီကံကအကျိုးပေးတော့ဘာဖြစ်လဲဒန္တောပဏဟောတိဉာဏ်ပညာထုံအိုင်းတဲ့ပုဂ္ဂိုလ်ထူထဲတဲ့ပုဂ္ဂိုလ်ဖြစ်ရပြန်တယ်နော်ပညာမရှိနောက်နံပါတ်9ပုဂ္ဂိုလ်တထယတကမ္မယုဟန်နဲ့ခဏိအာလောဘဒေါသမောဟဗလဝန္တောနောက်ပုဂ္ဂိုလ်တစ်မျိုးကကံကိုထူထောင်ခြင်းအချိန်ကတုန်းကအလောဘတွေ့တတ်တတ်မဲ့တဲ့လောဘလည်းမရှိခဲ့ဘူးဒါပေမဲ့ဒေါသကတော့တိတ်ကြီးတယ်အာမောဟပညာတတ်တွေကတော့တိတ်ကောင်းအကောင်းပါလေနော်ယုတ်တိနေနေထွန်းဖောက်သိတဲ့ဉာဏ်ပညာရင်းရှိတယ်အကြောင်းတရားအကျိုးကြရင်းထွန်းဖောက်သိတဲ့ဉာဏ်ပညာရင်းရှိတယ်အကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒီရဲ့အနိစ္စဒုက္ခအနတ္တအခြေကိုထွန်းဖောက်သိတဲ့ဉာဏ်ပညာရင်းရှိတယ်ပစ္စည်းဥစ္စာအပေါ်မှာလည်းတွေ့တတ်မှုမရှိဘူးဒါပေမဲ့ဒေါသကတိတ်ကြီးတယ်ဟိုလူလည်းမကျင်းနဲ့ဒီလူလည်းမကျင်းနဲ့အဲ့ဒီမကျင်းတဲ့ချက်တွေဒီပုံကြီးဖြစ်ဒီကံတွေကိုသူကပြည့်စုံပြုထုံလိုက်တယ်ဒီလိုပြောထားလိုက်တော့ဘာဖြစ်လဲတောပုရိမာနိနေဝအာလုတ္တဆေဝဟောတိပညဝါစာဒီကံကအကျုပ်ပေးပြီဆိုရင်ကံကိုထူထောင်ခဲ့တဲ့အချိန်ကကလောဘမကြီးခဲ့တဲ့အတွက်ဒီကံကအကျုပ်ပေးတဲ့ဘဝမှာလောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရပြန်တယ်ကံကိုထူထောင်ခဲ့တဲ့အချိန်ကတုန်းကဉာဏ်ပညာကြီးမားခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဒီကံကအကျုပ်ပေးတဲ့အခါမှာပညာဉာဏ်ကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ရပြန်တယ်ဒါပေမဲ့လို့ကံကိုပြုစုပြုထောင်ခဲ့ခြင်းအချိန်ခါကမကျေနပ်ချက်တည်းဒီဘုံကြီးနဲ့ဒေါသတည်းဒီဘုံကြီးနဲ့ဒီကံကိုပြုစုပြုထောင်ခဲ့တဲ့အတွက်ဘာဖြစ်လဲဒုဒ္ဒောဇာပနာဟောတိကိုရဏောတဖက်သားကိုကြိတ်ချေပြစ်ချင်တဲ့စိတ်ထားသိအားကောင်းနေထားကြောင့်တဖက်သားအပေါ်မှာရှင်မုန်းကျင်နေဆိုတဲ့ဒီစိတ်ထားကောင်းနော်မကောင်းဒေါသဖြစ်ပြီဆိုရင်ဒီဒေါသဖြစ်နေတဲ့ပုဂ္ဂိုလ်ဒီစိတ်ချမ်းသာတာစိတ်ရှင်းရမလားစိတ်ရှင်းကောင်းသလားမကောင်းမကောင်းခြင်းမိမိတို့ကဒီလိုကံတွေကိုပြုစုပြထောင်ခြင်းအချင်းခံမှာမေတ္တာတက်တဲ့ခြံရံပြီးပြုစုပြုထောင်တတ်ဖို့မလိုဘူးလားတို့ရတယ်နံပါတ်၈ပုဂ္ဂိုလ်နောက်တစ်ခုသူကတော့အကောင်းဆုံးပဲနော်ယတ္တပါဏကမ္မယုဟနဲ့ခဏတိယောပိအာလောဘတယောပလဝန္တောဟွန်တိလောဘတယောမန္တာကံကိုထူထောင်ခြင်းအချင်းခံတုန်းကပုဂ္ဂိုလ်တို့ကအာလောဘတွေ့တတ်တတ်တဲ့စိတ်ထားတွေလည်းမရှိဘူးနိဗ္ဗာန်မဲ့လူချင်းနေပေါ့ဒါပုံမှန်လေးလေးပြောရင်နော်လူပြီးလူဘနတ်ဘလူချမ်းသာနတ်ချမ်းသာမြမချမ်းသာစတဲ့ဒီချမ်းသာတွေကိုတွေ့တတ်တတ်မဲ့တဲ့စိတ်လေးလုံးလုံးမရှိပါဘူးအာဒေါသမေတ္တာဓာတ်တွေကလည်းသိပြီးတော့အကောင်းတယ်အမောဟဉာဏ်ပညာတွေကလည်းသိကြီးတယ်ယုတ်ဒီနန်းနေထွန်းပေါက်သေးတဲ့ဉာဏ်ပညာအကြောင်းတရားအကျိုးတရားတွေထွန်းပေါက်သေးတဲ့ဉာဏ်ပညာအကြောင်းတရားနေတဲ့ကဒီယုတ်နန်းတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုထွန်းပေါက်သေးတဲ့ဉာဏ်ပညာအဲ့ဒီဉာဏ်ပညာတွေကလည်းသိအကောင်းတယ်အကောင်းကြီးအကောင်းနေကြီးပဲခြံရံထားတော့မကောင်းတဲ့ဘက်ကလောဘဒေါသမောဟအလုံးလုံးမရှိဘူးတော့ဘုကိုသိအားပြောတယ်နော်အဲ့ဒီလိုကံတစ်ခုကိုပြုစုပြုထောင်လိုက်တော့ဘာဖြစ်လဲသောမဟာသံဃာရထိတာထေရဝိယအလုံးတော်အထုံထောပညာဝါစဟောတိအဲ့ဒီကံကအကျိုးပေးပြီဆိုရင်ဒီပုဂ္ဂိုလ်ဒီဘာဖြစ်လဲမဟာသံဃာရထိတာမထေကြီးတို့ကဲ့သို့အလုံးတော်လောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်ရမယ်အထုံထဒေါသမကြီးတဲ့ပုဂ္ဂိုလ်လည်းဖြစ်ရတယ်ပညာဝဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်လည်းဖြစ်ရတယ်ဒီနံပါတ်၈ပုဂ္ဂိုလ်ကတော့အကောင်းဆုံးမဖြစ်ဘူးလားဖြစ်နေတယ်ဒါကြောင့်ဖြစ်လျာဘဝမှာလောဘကြီးတာမကောင်းဒေါသကြီးတာလည်းမကောင်းမောဟကြီးတာလည်းမကောင်းဖြစ်လျာဘဝမှာဘဝဆိုတဲ့လက်ခံဘဝရရှိလို့ရှိခဲ့မယ်ဆိုရင်ပေါ့နော်အာလောဘလောဘမကြီးတဲ့ပုဂ္ဂိုလ်ဖြစ်တာသိကောင်းတယ်ဘယ်သူမှမတွေ့တာဘူးဆိုရင်ဘယ်တ္တဝါကိုအကြောင်းပြုပြီးမိမိမှာစဉ်းစားမှုဖြစ်အောင်မလဲမဖြစ်တော့အဒေါသဘယ်ပုဂ္ဂိုလ်အပေါ်မှာဆိုမိမိကမေတ္တာထားနိုင်တဲ့အတွက်မကျေနပ်ချက်တွေမိမိနာနာမှာဖြစ်အောင်မလားမဖြစ်တော့မိမိကအသိလိမ္မာဉာဏ်ပညာကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဉာဏ်စခန်းနဲ့ပတ်သက်ရင်မိမိအတွက်လမ်းတွေကအမြဲတမ်းပွင့်မနေဘူးလားပွင့်နေပြီသိကောင်းနော်ဒါကြောင့်ဒီနံပါတ်၈ပုဂ္ဂိုလ်မျိုးကတော့အကောင်းဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ဒါဟာမိမိတို့ရဲ့စိတ်ဓာတ်ကိုမိမိတို့ကပြုပြင်ပြောင်းလဲဖို့အတွက်အခြေခံအကြောင်းရင်းတရားဟာဒီတရားတွေကမိမိတို့ရဲ့ဘဝတစ်ခုကိုတတ်မှတ်ပေးတယ်ဆိုတော့သဘောပေါက်အောင်ပြောရပါမယ်နော်အဲဒီတော့ဒီလောက်နဲ့သဘောပေါက်တဲ့ပုဂ္ဂိုလ်လည်းရှိရင်ရှိမယ်သဘောမပေါက်တဲ့ပုဂ္ဂိုလ်တွေအတွက်ဥစဉ်နည်းနည်းလေးထောက်ပြမယ်နော် နာမည်ကျော်ဖြစ်တဲ့ဥမ္မာဒန္ဒီကြည့်ကြပေါ့နော်ဥမ္မာဒန္ဒီရဲ့အမျိုးသမီးအလောင်းလေးကြည့်လိုက်ရင်သူကဘဝတစ်ခုမှာဆင်းရဲတဲ့ပုံကိုယ်လေးတူလာဖြစ်ရပါတယ်နော်ဆင်းရဲတဲ့ပုံကိုယ်တူဖြစ်တော့အခုလိုယောဂပွဲလိုပုံစံမျိုးဖြစ်ခြင်းလည်းဖြစ်မလာတော့မပြောတတ်ဘူးနော်သူတို့မှတောင်ထိပ်ပွဲဆိုတဲ့ပွဲတစ်ခုကျင်းပကြတယ်အဲ့ဒီတောင်ထိပ်ပွဲမှာသူတို့ကဟိုတစ်တာအောက်ဆုံးတက်မှရှိနေတယ်ဟိုစားတွေကအကုန်လုံးထုတ်ဝင်တယ်ပွဲနဲ့တူတယ်သူများတွေကနေပြီးတော့အဲ့ဒီဝပန်းပစိုးလို့ခေါ်ဆိုအပ်တဲ့ခမန့်ကြီးရတာတော့ပန်းရောင်လေးနဲ့တူပါတယ်နော်ဒီပန်းရောင်လိုလုံညီမျိုးတွေကိုအင်ညီမျိုးတွေကိုဝတ်ဆင်ကြတော့ဒီကလေးမလေးကလည်းဝတ်ဆင်နေခြင်းနဲ့အဲ့အတွက်သူမိဘတွေထံပူဇော်တယ်မိဘတွေကလည်းအမတန်ဆင်းရဲနွမ်းပါတဲ့မိဘတွေဖြစ်ချင်းကြောင့်သူလိုချင်တဲ့ဝပန်းပစိုးကိုရှာမပေးနဲ့ရှင်သမီးတို့ဟာအမတန်ဆင်းရဲတယ်သမီးလိုချင်နေတဲ့ဒီဝပန်းပစိုးကိုဝယ်ပေးနိုင်တယ်ဆိုတာမရှိကြဘူးဆိုပြီးပြောပြကြတယ်ဒါနဲ့ဒီဝပမစုတ်ဝချင်းလွန်းတာအိတိန်တတိတူထာမှာတော့ပြီးကျွန်းခမ်းရတယ်။တတိကလည်းဘလို့ညစ်ပါတယ်လဲဆိုရင်တော့သုံးနှစ်ကျွန်းခမ်းမှဒီဝပေးမယ်တဲ့ခက်ပုံကနော်။သုံးနှစ်သူကဒီဝကိုလိုချင်တဲ့အတွက်ကျွန်းခမ်းလိုက်ပါတယ်။ဒါပြင်းနဲ့သူ့ရဲ့လှုပ်ဆောင်ချက်တွေကိုအားရကျင့်တဲ့အတွက်သုံးနှစ်မပြည့်ခင်မှာပဲတတိကလည်းဒီဝပမစုတ်ကိုချင်းမြင်ပြလိုက်ပါတယ်။ဒီဝပမစုတ်လေးကိုဝတ်မယ်ဆိုတဲ့ရည်ရွယ်ချက်ဖြင့်ရေစိတ်ကိုယူသွားပြီးတော့ရေစိတ်မှာရေချိုးပြန်ပြီးတက်မယ်အလို့ကတ္တဗဗျာရှင်ရဲ့တပိသသာဝကတဦးပေါ့နော်တော်ထဲမှာနေရင်းနဲ့သခိုးသမ ्या တွေကတငန်းကိုလူရယူလိုက်တဲ့အတွက်တငန်းလူရခံရတော့တငန်းမရှိဘူးနိစ္စရတက်ခက်တိရကလေးတွေချိုးပြီးတော့အဲ့ဒီမှာပတ်ပြီးတော့ဒီရေချိုးနေတဲ့စိတ်ကန်းတန်းကိုကြွလာတာမြင်တော့စိတ်ထဲမှာသရတရားဖြစ်သွားတယ်ဒီမျိုးသမီးလေးကသရတရားဖြစ်တဲ့နဲ့သူ့ရဲ့ဝပန်းမဆိုးလေးကိုထပိုင်းပိုင်းပြီးတော့တပိုင်းကိုဒီယဟန်ကိုထူလိုက်ယူလိုက်တဲ့အချိန်ကမှဒီရန်တော်ကတင့်တယ်လျှောက်ပတ်တဲ့တဏှာမှာဒီဥပမဆုံးလေးကိုတွားပြီးတော့ဝတ်လိုက်တယ်။တစက်ကိုဝတ်ပြီးတော့တစက်ကိုအပေါ်ကနေယုံလိုက်တော့သူမြင်ရတာစိတ်ထဲမှာအမတန်ကြင်လို့သွားတယ်။နေလူလင်ခဲ့တော့အမတန်အယောင်ဝါတွေထွန်းလင်းတောက်ပနေတာကိုမြင်ရတော့စိတ်ထဲသိကျဉ်းတတ်တော့ကြံနေတဲ့တစ်ပိုင်းမှဆက်ပြီးတော့လှူလိုက်တယ်။လှူပြီးတော့သူကဘာလုပ်တယ်လဲ။သူရေးဆွဲလိုက်တဲ့ပကြီးကားကြက်တစ်ခုပဲနော်။ဘယ်လိုလဲ။ဗန္ဒီအဟံဘဝေဘဝေဝိစရံတိဥဒ္ဓမာရူပဒရဘဝေယံဗန္ဒီအရှင်ဖျားအဟံဖျားတပိတော်မတိဘဝေဘဝေဘွားကြီးနဲ့အတွဲတွဲနဲ့ဝိစရံတိဂျင်းလေးကျဆလှဲ့လေသွာလာခဲ့ရသည်ရှိသောဥဒ္ဓမာရူပဒရအတ္တဆုံးအမြတ်ဆုံးဖြစ်တဲ့ရုပ်အစင်းကိုဆောင်းနှိုင်းတဲ့အမျိုးကောင်းသမီးဒီဘဝေယံဖြစ်ရပါလို့ဤအတ္တဆုံးအမြတ်ဆုံးရုပ်အလှဆုံးအမျိုးသမီးဖြစ်ပြစေတန်ត្រာကြီးဂျင်းလေးစဉ်အခါမှာဘာရင်ချမ်းရနေလဲလောဘလောဘနော်အမတန်ရုပ်ရည်ချုံမလှပ်ပါတဲ့အမျိုးသမီးဘဝကိုတွေ့တတ်တတ်မဲ့တဲ့လောဘမချမ်းရထားဘူးလားချမ်းရနေပရမတ္တသစ္စာနဲ့ကပြောတော့အဲ့ဒီလိုအလွန်ချုံမလှပ်ပါတဲ့အမျိုးသမီးဆိုတာရှိသလားမရှိဘူးအလွန်ချုံမလှပ်ပါတဲ့အမျိုးသမီးလို့အတိမှားနေတဲ့သဘောလေးကအဝိဇ္ဇာချမ်းရထားတယ်အဲ့ဒီအမျိုးသမီးဘဝကိုလှမ်းပြီးတွေ့တတ်တတ်မဲ့တဲ့သဘောလေးကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒါဒီအဝိဇ္ဇာတဏှာဥပါဒံတုံးကိုခြံရံပြီးတော့ယဟန်တော်တပတ်အဟောပန်းပစောလှူဒန်းခြင်းဆိုတဲ့ကုသိုလ်စေရနာသင်္ခါရကြရည်ကိုပြုစုပြထောင်လိုက်တယ်နော်ဒီလောက်နဲ့ရက်သွားရင်တော့လည်းအတော်သားပဲသူကမရက်သေးဘူးကျင့်တတ်ပုံမရဘူးဘယ်လိုနေရာမြန်သူကစိတ်ကတော်တော်လေးနာကြည့်ထားတယ်မပြောတတ်ဘူးနော်မန္တိတဝါကောစီပုရိသောတကဘာဝိနတန္တာရီတုံးမှာအတ္တခိမန်ဖျားတိပြီးတော့မှာကိုဒိဋ္ဌဝါမြင်တွေ့ခဲ့ရသည်ရှိသောကောစီပုရိသောထဆုံးတယောက်တော့ရောက်ကြသည်တကဘာဝေနမိမိရဲ့စေတဘောအလိုဆန္ဒအဖြင့်တန္တာရီတုံယက်တိနှင်အံသောငါမအတ္တကိမစွမ်းနိုင်ပါစေတည်းဟောတပိတော်မကိုမြင်တဲ့ယောက်ျားတိုင်းယောက်ျားတိုင်းဘယ်ယောက်ျားမှမဆိုမိမိရဲ့စေတဘောအလိုအတိုင်းယက်တိနေခြင်းကမစွမ်းနိုင်တဲ့အမျိုးသမီးဖြစ်ပြစေ။ဘာပြောလို့ရလဲလို့မေးတော့သူ့ကိုမြင်လို့ရှိရင်မြင်တဲ့ယောက်ျားတိုင်းအကုန်လုံးယူပါစေတဲ့ဟောယောက်ျားတွေကသူဘယ်လောက်စိတ်နှံထားတယ်တော့မပြောတတ်ဘူးနောက်တစ်ခုမယအဘိရူပတရနာမအိညာမဟောတုဟောမယဖျားတပြီတော်မှတဲ့အဘိရူပတရနာမအလွန်သားလွန်၍ယုတ်အစင်းလှပတဲ့အမျိုးသမီးမြည်သည်မဟောအိညာအခြားတစ်ပါးတော့မယဖျားတပြီတော်မှအထက်အဘိရူပတရနာမအလွန်အစင်းလှပတဲ့အမျိုးသမီးမြည်သည်မဟောတုမဖြစ်ပါစေတည်းလောကမှာတပြီတော်မှအထက်ပိုပြီးလှပတဲ့အမျိုးသမီးတယောက်မှမရှိပါစေနဲ့ဟောခက်ပုံကဆုတောင်းပုံကြည့်နော်ဒီတော့သူရဲ့စွတ်တောင်းကန်းလေးကိုကြည့်လိုက်လို့ရှိရင်လောဘတွေကတိတ်အကောင်းတယ်။သူတို့ဘာတွေအပေါ်၌အတန်ယူလိုတဲ့မာနတရားတွေကလည်းအမကောင်းဘူးလား။အကောင်းတယ်။ယောက်ျားတွေအပေါ်၌မေတ္တာတတ်ကိုရှိသလား။မ မရှိဒီကောင်းနေအကုန်လုံးယူပါခြင်းဆိုတဲ့စိတ်ထားရှိနေနော်ဒီတော့အဲ့ဒီလိုလောဘဒေါသမောဟနဲ့ခြံရံပြီးတော့ဒီကံတစ်ခုကိုပြည့်စုံပြုထောင်လိုက်တဲ့အချိန်အခါမှာဘာဖြစ်လာလဲဘဝတစ်ခုမှာသူအုံမာတန်ဒီလာပြီးဖြစ်ရပြီအုံမာတန်ဒီဖြစ်ရတဲ့အခါကျတော့ဦးဇင်းတို့ဖခင်အလောင်းသိဝေမင်းကြီးအဝင်းအပါဖြစ်တဲ့ယောက်ျားတွေအကုန်လုံးယူမကုန်လားယူကုန်ရတယ်အလှဆုံးတော့ဖြစ်ပါတယ်ဒါဟာသူရိတ်ဆွဲလိုက်တဲ့ပတိကတစ်ချက်ပဲဒီပတိကကနေလာပြီးတော့အကျိုးပေးလိုက်တဲ့အချိန်ခါလေးမှာနော်ဒီကံလေးကအကျိုးပေးလိုက်တော့ရုံလုံးပေါ်လာတဲ့ပတိကကြကြည့်လိုက်တော့သူအုံမတန်ဒီဆိုပြီးအလှဆုံးအမျိုးသမီးတူတော့လာဖြစ်ရတယ်နော်ဒါပေမဲ့သူမြင်တဲ့ယောက်ျားတွေလည်းယူပါစေဆိုတဲ့သူ့ကိုတောင်းကြတဲ့အတွက်မြင်တဲ့ယောက်ျားတွေကအားလုံးယူမသွားဘူးလားယူတော့ကြတယ်ဘာများဆိုင်လို့လဲသူကနော်ဒီသူမျိုးတောင်းနေတာလားစဉ်းစားကြည့်သားမောင်သူမတော်ယောက်ျားတယောက်နှစ်ယောက်အပေါ်မှာစိတ်ဓာတ်ရတော့ဖြစ်ချင်းဖြစ်မယ်ဒါတော့နော်မြင်တဲ့ယောက်ျားတွေကသူ့ကိုယူပါစေဆိုတဲ့ဒီသူမျိုးတော့တောင်းနေမှမလားစဉ်းစားကြည့်ပေါ့အကုန်လုံးကို့အကြောင်းပြပြီးသူတို့ဖက်သားတွေယူသွားရတယ်ဆိုတော့ကောင်းမှမလားစဉ်းစားကြည့်စဉ်းစားကြည့်ထမင်းစားရတောင်းမှသူကမိမိသဘောအရာမတည်နိုင်တဲ့ပုံကဖြစ်ပြခြင်းဆိုတာကထမင်းစားရတောင်းမှထမင်းလောက်ကမသာထဲမသွင်းဖြစ်သူ့မြင်တာနဲ့အဲ့ထမင်းလောက်ကနဖူးကိုသွားပြီးထဲ့တယ်လူကထက်နရွက်ထဲသွားထဲ့တယ်လူကထက်နှာခေါင်းထဲထဲ့တယ်လူကထက်သပင်ထဲထဲ့တယ်လူကထက်ဖြစ်ကုန်ကိုယ်သဘောအတိုင်းကိုစိတ်ကိုဆောင်ဆောက်တည်နေတဲ့စွမ်းအားမရှိတော့ဘူးနော်နောက်တကူသူ့ရဲ့တာလွန်လှတဲ့ပုံကိုရှိတော့ဘာဖြစ်အောင်ပါလဲကြည့်စိတ်များဆန့်ကျင်ပုံပြောပါလေသူ့ရဲ့တာလွန်လှပနေတဲ့ပုံကိုလည်းမရှိပါစေနဲ့ဒီစုတောင်းသူရေးဆွဲလိုက်တဲ့ပကြီးကတစ်ချက်ပေါ့နော်ဒီကံကအကျိုးပြီးတော့သူညှော်လင့်တောင်းတာတဲ့ပုံစံလေးတော့ပေါ်မလာဘူးလားပေါ်လာပြီပေါ်လာတော့ဘာထူးလဲစဉ်းစားကြည့်ပါဘာထူးလဲတိဝိမင်းကြီးယူတာထူးတယ်မြင်းနဲ့ယောက်ျားတွေယူတာထူးတယ်ဒီလောက်ပဲသူအစင်းလှတော့ကနောက်ဆုံးအဲ့မှာအဘိဗရကစစ်တူကြီးပေါ့လေစစ်တူကြီးရဲ့ကြော်ပဲဖြစ်ရပါတယ်ဒီလောက်ပဲဒီတဲ့ပုံလွန်တဲ့အကျိုးတရားတွေသူ့မှာဗာရအောင်မလဲမရနိုင်ပါဘူးဒါကြောင့်ခုလိုအချိန်ခါမှာမိမိတို့ရဲ့စိတ်ဓာတ်ကလေးတွေကိုမိမိတို့ကပြုပြင်ပြောင်းလဲပေးဖို့လိုတယ်နော်ဒီလိုစုတောင်းလို့ဒီလိုကောင်းမှုကုသိုလ်ပြုပြီးဒီလိုပကြီးကားတစ်ချက်ရေးဆွဲခဲ့ရင်ဒီလိုပုံစံအတိုင်းတော့မပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဘာဖြစ်လို့လဲမေင္ကယဒိဋ္ဌိခေါ်တဲ့ဒိဋ္ဌိဆိုတဲ့တောင်ကြီးတစ်ခုကိုလက်ပင်းမှာဆွဲထားတယ်။ကဏ္ဍတိဟူသောကြိုးဖြင့်လည်းရစ်ပတ်နှောင်ဖွဲ့ပြီးတော့ခန္ဓာ၅ပါးဆိုတဲ့ခြေတိုင်းမှာခြိထားတယ်။ခြိထားတဲ့အတွက်ဒီတရဝါကဖြစ်အောင်လုပ်နိုင်ရင်ဘာသာဖြစ်အောင်လုပ်နိုင်မလဲခန္ဓာ၅ပါး။ဒါပေမဲ့ကြွန်းကြွန်းကျင်ကျင်နဲ့သူလုပ်နိုင်ခဲ့ရင်တော့အမတန်ချုံးမလှပတဲ့ခန္ဓာ၅ပါးတော့ဖြစ်လာမယ်ဒီလောက်ပဲဖြူတယ်နော်။ဒါကြောင့်နောက်တစ်ခုဆူတောင်းလေးတစ်ခုနာမည်ကျော်ဖြစ်တဲ့ပပဝရီတို့ပေါ့နော်။ပပဝရီနဲ့မင်းကုတအကြောင်းပဲပါပါဝရီကိုကြည့်လိုက်မယ်ဆိုလို့ရှိရင်တော့32တောင်တိုက်ခန်းမှာဘာဖြစ်တယ်လဲမိမထုံမဲ့လင်းနေတယ်ဒီထဲမှာဘယ်နည်းအောင်လုံးမျိုးပါမလဲတော့မပြောတတ်ဘူးနော်ဒီတော့သူရင်းဆွဲလိုက်တဲ့ပကြီးကတစ်ချက်ကိုကြည့်ပေါ့ဘဝတက်ခုမှသူတို့ဗာရဏသီရဲ့မြို့တကားယူပါပေါ့လေအရှိတကားနဲ့အနောက်တကားလည်းမသိပါဘူးနော်အဲ့မြို့တကားယူတာအနည်းမှသူတို့ကပါပါဝရီကယူတာယူပါပေါ့ဆိုရင်တော့ဘုရားလောင်းမင်းကုသတို့ကညီကိုနှစ်ယောက်သူတို့ကယူတာယူဆွေမျိုးချင်းဆက်လိုက်တော့မင်းကုသအလောင်းဖြစ်တဲ့အကိုတော်နဲ့ဒီပပဝရီအလောင်းနဲ့အကြောင်းဆက်ကြတယ်ဆက်လိုက်တဲ့အခါအတနည်းအမတန်အရသာရှိတဲ့မုတ်တခုကိုပြုလုပ်ကြတယ်ဘာမုတ်တော့စားထဲမှာဖုံဖော်ပြထားဘူးနော်အမတန်အရသာရှိတဲ့မုတ်တခုကိုစီမံပြီးတော့စားကြတောက်ကြတော့ဘုရားအလောင်းဖြစ်တဲ့ညီငယ်ပေါ့လေမင်းကုသအလောင်းညီငယ်ကအဲ့ဒီမှာအလုတ်သွားနေတော့သူ့အတွက်မုတ်ဝေစုခြံထားတယ်ကျန်တာကိုစားလိုက်ကြတယ်စားလိုက်တဲ့အချိန်ကစားနေပြီးတော့အရှင်ဘိသကဗုဒ္ဓတပည့်ကဆုံးခံရက်လာတယ်။ရက်လာတော့ညီငယ်အတွက်ခြံထားတဲ့မုံကိုသရတရားနဲ့ခொနကမကြီးတော်မလားနော်။အကိုရဲ့ဇနီးဖြစ်တဲ့ပပဝရီအလောင်းကနေယူပြီးတော့လောင်းလိုက်တယ်။လောင်းပြီးသားပဲရှိသေးတယ်ခொနကညီငယ်ကလည်းပြန်လာပြန်တယ်။မင်းကုသအလောင်းကပြန်လာတဲ့အချိန်ကကျတော့သူ့အတွက်ခြံထားတဲ့မုံကိုလှူလိုက်တယ်ဆိုတော့ဒေါသရကြီးနဲ့အရှင်ဘိသကဗုဒ္ဓတပည့်ထရားနေချက်ချင်းပြန်ယူလိုက်တယ်။ကောင်းမှုကုသိုလ်တစ်ခုပြုစဉ်အချိန်ခါမှာသူ့ဘက်ကမဖြစ်လေ။ဘာသာချန်ရန်ထားတယ်ဒါလေးသဘောပေါက်အဲ့တော့မကြီးလုံးတဲ့ပုဂ္ဂိုလ်အကွယ်ရဲ့ဇနီးပေါ့ခဏကပပဝရီအလောင်းကလည်းမကျင်တတ်ဘူးမကျင်တတ်တော့သူ့မိခင်အိမ်ပြန်ပြီးတော့အမတန်ချောကောင်းပြီဆိုတဲ့ထောပတ်တွေယူလာတယ်စကားဘွန်းအပွင့်အဆင်းလို့သူကစာမားတော့ဖော်ပြထားတယ်ခမ်းမကြီးရတာတော့ဦးဇင်းတို့စကားဘွန်းလို့ယူဆရပါတယ်နော်အဲ့ဒီစကားဘွန်းအဆင်းနဲ့တူတဲ့အမတန်ကောင်းမွန်တဲ့ထောပတ်တွေယူလာပြီးရှင်ပိစိကဗုဒ္ဓရဲ့တပည့်တဲ့ကိုလောင်းလှူလိုက်တယ်လောင်းလှလိုက်တဲ့အချိန်ကကြတော့သူကဘာစုတောင်းတယ်လဲအဲ့ဒါလေးကြည့်သူရေးဆွဲလိုက်တဲ့ပကြီးကားတစ်ချက် ဘန္တိအိမိနာဒန္တပလိနာနိဗ္ဗာဒအထာနေမေတ္တိရံဩဘာဒဇာတံဟောတုသောပတိရှင်ပိစိကဗုဒ္ဓရဲ့တပည့်ထဲလောင်းထက်လိုက်တဲ့အချိန်ခါမှာသောပတိကနေပြီးရှင်ပိစိကဗုဒ္ဓရဲ့ဘုန်းကံကြောင့်လဲအကြောင်းတစ်ခုပါပါလိမ့်မယ်သူရဲ့ကုသိုလ်စိတ်စေတနာလဲအကြောင်းတစ်ခုပါပါလိမ့်မယ်နော်သောပတိကအကြောင်းတစ်ဖက်ဖက်နဲ့ထွက်လာအဲ့ဒီအချိန်ခါမှာသူကတရားတရားဖြစ်ပြီးတော့ဒီစုတောင်းတာနော်ဘန္တိအိမိနာဒါနပလိနာနိဗ္ဗာဒဒါနေမေတ္တိရံဩဘာဒဇာတံဟောတုဘန္တိအရှင်ဖုရားဣမိနာဒါနပလိနာဤဒါနကုသိုလ်ကံစေရနာဤစွာအားကြောင့်နိဗ္ဗာဒဌာနီဖြစ်လျာဖြစ်လျာဌာန၌မေဖျားတပိတော်ဤတရိဒံခန္ဓာအိမ်သည်ဩဘာဒဇန္တအယောင်အလင်းထွက်ပေါ်၍လာသည်ဝါအယောင်အလင်းဖြစ်ပေါ်၍လာသည်ဟောတုဖြစ်ပါစေတည်းနိဒါနကုသိုလ်ရဲ့စွာအားကြောင့်ဖျားတပိတော်ဖြစ်လျာဌာနအပေါင်းဘဝမှာဖျားတပိတော်မှာရဲ့ခန္ဓာကိုယ်မှအယောင်အလင်းတွေထွက်ပေါ်လာပါစေတည်းဒီစုတောင်းအယောင်အလင်းထွက်ပေါ်လာတဲ့အမျိုးသမီးဘဝလို့အတိမှားနေတဲ့သဘောကအဝိဇ္ဇာထိုအမျိုးသမီးဘဝကိုတက်တက်မဲ့တဲ့သဘောလေးကတဏှာစိတ်ကစွန့်နေတဲ့သဘောကဥပါဒာဒီအဝိဇ္ဇာတဏှာဥပါဒာသုံးခုခြံရံပြီးတော့ဒါနတစ်ခုပြုလိုက်ပြီဒါနကုသိုလ်စေရနာသင်္ခါရအုပ်စုကိုပြုစုပြုထောင်လိုက်ပြုစုပြုထောင်ပြီးတော့ဒီလောက်နဲ့ရသွားတာမရသေးဘူးအယောင်အလင်းတော်ထွက်ပါရဲ့သူကအကြည့်တန်အယုတ်ဆိုးနေရင်လည်းတိတ်ပုံစံကကြမှာမဟုတ်ဘူးဒါကြောင့်သူကဆက်ပြီးတော့ဘာစုတောင်းလဲဥဒ္ဓမရူပတရာဇဘဝေယဥဒ္ဓမရူပတရာဇအသာဆုံးအမြတ်ဆုံးဖြစ်တဲ့ရုပ်အစင်းကိုဆောင်းနိုင်တဲ့အမျိုးသမီးသည်လီဘဝေယဖြစ်ရပါလို့ဤအလှဆုံးဖြစ်တဲ့အသာဆုံးအမြတ်ဆုံးဖြစ်တဲ့ရုပ်အစင်းကိုဆောင်းထားနိုင်တဲ့အမျိုးသမီးဖြစ်ရပါလို့ဤဟောထက်ဆင့်ပြီးစုတောင်းလိုက်တယ်မြဲရမှာတန်ပတ်တင်းရမှာတပင်းလိုက်တယ်သေးကြတဲ့သေးကြအောင်ထပ်ပြီးတော့ဆူတောင်းလိုက်တယ်။အဲ့ဒီလိုဆူတောင်းတဲ့ပုံစံတွေဒီထက်မြန်ပွားများနေမလား။ဟင်?ကဲကြည့်ဦး။ဣမိနာသမေအတ္တပုရိသေနတ္တေဧကထာနေဝါသောမအဟောတိ။ဣမိနာအစမေဖျားတပိတော်မအားဣမိနာအစအတ္တပုရိသေနဤမသူတော်နှင့်တတ္တိအတုတ္တကဝဧကထာနေတခုသောအရာ